Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်မေလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Flight to Meter 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်တောက်ကြညအတွက်တော်ရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့မကွေးတိုင်းဂံကောခရိုင်ရင်းလာရွာနီးမှာတော့ကြေးရွာလုံကြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်တာဖြစ်ပွားပြီးတော့အနည်းဆုံးလူသေးဦးသေဆုံးခဲ့ပါတယ်။နှမ်းခါနဲ့ရင်းလာဘက်ကအခြေအနေတွေကဘယ်လိုရှိပါသလဲ။
ရလာရတယ်လို့မိတွေရှုထားကြတယ်။နှမ်းခါရောက်ပြန်လာခဲ့တယ်။အဲဒါမှာနှစ်ယောက်ဖြစ်ရတယောက်ကတော့6ကိုဖြစ်ရတယ်။
နှန်းခါဒေတာခံပြောက်တာပေးတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကြားပြီနဲ့ဒီမော်ဆိုးမြို့နယ်ဘက်ကဒီပြစ်ခတ်တိုက်ခိုက်ကြတဲ့သတင်းနဲ့အတူ NCA ပြည်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ online စီဝေးရဲ့အဆုံးဖြတ်ချက်တွေကအပါအဝင်ပါလေနောက်ဆရာနာသိမ့်မှုကိုကန့်ကွက်နေကြတဲ့ပြည်သူတွေဟာနိုင်ငံတော်ဝန်မှာတော့ရတဲ့နည်းတွေနဲ့ဆန္ဒပြနေကြပါတယ်မြန်မာနိုင်ငံမှာ covid ကရောဂါအတည်ပြုလူနာအရေးအတွက်ကတော့မေလ28ရက်နေ့မှာ100နီးပါးရှိလာနေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါအောင်ရှင
်ဆီယနာရှင်စန့်ကျင်ရေလူရှောင်းမှုတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖမ်းဆီးဖြိုခွဲနေတယ်လို့စစ်တပ်ကပြန်တိုက်တာတွေလည်းဆက်ရှိနေပါတယ်ကြရပြီနဲ့ဒီမော့ဆူနဲ့လွိုင်ကော်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်ရဲရွာတွေထဲထိပစ်ခတ်တံတွေကြောင့်ဘေးလူရပြေးနေရသူတွေနေရာမပြောင်းနိုင်ကြသေးပဲအကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းကလေးမျိုးနဲ့တနင်္သာရီတိုင်းတဝယ်မျိုးမှာလည်းစစ်ကောင်စီတပ်တွေကဝင်ပြီးတော့ပြစ်ခတ်ဖမ်းဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်တိုက်ခိုက်မှုတွေကြားမှာပဲဆီယနာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားမှုတွေလည်းကြိုကြားရှိနေသေးပါ။နေစဉ်ဆန္ဒပြနေတဲ့မန္တလေးကလေးဖားကန့်တဝယ်လောင်းလုံမျိုးတွေမှာဆန္ဒပြခဲ့ကြတယ်လို့ရင်းမာပင်စလင်းကြီးဘူးတလင်းကျွန်းလာမျိုးတွေမှာနီးစပ်ရာကြေးရွာတွေစုဝေးပြီးရွာပေါင်းစုတစ်ပိတ်ဆင်နွှဲကြပါတယ်။တရချောင်းပြင်ဦးလွင်ဂံကောမုံရွာမရရမျိုးတွေမှာယောက်ျားတပိတ်လူမဲတပိတ်တွေလုခဲ့ကြပြီးပုံစံမျိုးစုံနဲ့ဆန္ဒပေါ်ထုတ်ကြပါတယ်။ရန်ကုန်မြို့မှာတော့စစ်ကောင်စီတပ်တွေတင်းတင်းကြပ်ကြပ်ဖမ်းဆီးတဲ့ကြားကပဲမြောက်ကလာမြို့နယ်ထဲမှာလူငယ်တွေဦးဆောင်တဲ့ယောက်ျားတပိတ်ရှိခဲ့ပါတယ်။စံချောင်းတောင်းကလာနဲ့လှိုင်သာယာမြို့နယ်တွေမှာလည်းယောက်ျားတပိတ်တွေလုခဲ့ကြပြီးဆီယနာရှင်ဆန့်ကျင်ခဲ့ပါတယ်။ဖေဖော်ဝါရီလအာနာသိမ်းပြီးချိန်ကစလို့ပြည်သူလူထု130ကျော်တည်ဆုံခဲ့ရပြီး4000ကျော်ဖမ်းဆီးခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုရဲ့လူလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားပါမယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
။ Nihon wa seikatsu ni makumatte iru Myanmar no kokumin no koe ni shikkari to kotae te
ikimasu. အခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့မြန်မာလူထုရဲ့တောင်းဆိုချက်အတိုင်းဂျပန်နိုင်ငံကတုံ့ပြန်လှုပ်ဆောင်သွားပါမယ်။မြန်မာအရေးဖြေရှင်းဖို့ဆိုရင်နိုင်ငံတကာအတိုင်းဝန်ရဲ့ပူးပေါင်းဆောင်ရွက်မှုကအထူးအရေးပါပြီးအထူးကိုယ်စားလှယ်ဘူကနာနဲ့လည်းပူးပေါင်းဆောင်ရွက်သွားကြပါတယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးထိုရှိမီတစုမိုတဂီကပြောပါတယ်။ကုလသမဂ္ဂဒွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာနဲ့ဒီကနေ့တိုချိုမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဝန်ကြီးမူတက်ဂီကအဲ့လိုပြောတာပါအထူးကိုယ်စားလှယ်ဘူဂနာဟာဂျပန်လွှတ်တော်အမတ်တွေဂျပန်မှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာလက်ရှိဖြစ်နေစေနိုင်ငံရေးအကြက်တဲနဲ့ပတ်သက်လို့ဆွေးနွေးပြီးတဲ့နောက်ဂျပန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးတာပါမြန်မာဆရာနာဒေမူနဲ့တိုင်းပြည်တွင်အကြမ်းဖက်ဖြစ်ရပ်တွေကိုကင်တွယ်ဖြေရှင်းရေးဂျပန်နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ချင်ပါတယ်လို့ဝန်ကြီးမူတက်ဂီကပြောပါတယ်အထူးကိုယ်စားလှယ်ဘူကနာကလည်းဂျပန်ဆူအော်ရဲ့ပူပေါင်းဆောင်ရွက်မှုအတွက်ကျေးဇူးတင်တဲ့အကြောင်းနဲ့ဆွေးနွေးပြောဆိုသွားဖို့မျှော်လင့်ထားကြောင်းပြောပါရယ်မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်ဆန္ဒပြနေသူတွေဟာကိုယ့်ကိုယ်ကိုခုခံကာကွယ်ရေးကနေပြန်လည်တိုက်ခိုက်ရေးဘက်ကိုစပြီးပြောင်းလဲလာကြပြီဖြစ်တဲ့အတွက်ပြည်တွင်းစစ်ဖြစ်လာနိုင်ခြေရှိနေပြီလို့မစ်ဘူကနာကထပ်ပြီးသတိပေးပြောဆိုပါရယ်ဂျမားရေးကဏ္ဍရိုင်းနေလာနေပြီးဗန်စနစ်ပြိုလဲလာနေတာနဲ့အတူဒိုင်းပြည်အခြေအနေဟာပိုပြီးဆိုးရွားလာနေပြီလို့တူဂျိုချီဆိုင်ဂျပန်နိုင်ငံသားသတင်းတော်များအသင်းကကမကတာပြုစီစဉ်တဲ့ဆွေးနွေးပွဲတစ်ခုအတွင်းအထူးကိုယ်စားလှယ်ဘူကနာကပြောသွားပါဗျ။မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချမှုပိတ်ပင်ကတ္တရေးတောင်းဆိုတာမျိုးမလုပ်ဖို့အရှေ့တောင်အရှနိုင်ငံ၉နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ဗီနာသတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါဗျ။ Liechtenstein နိုင်ငံရဲ့သတင်းမှန်းတူးကိုကိုးကားပြီးဝါရှင်တန်ခြေဆိုင် RFA သတင်းဌာနရဲ့မိဖက်သတင်းဌာနတစ်ခုဖြစ်တဲ့ဗီနာသတင်းဌာနကအဲ့လိုရေးထားတာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆုံးဖြတ်ချက်မူကြမ်းတစ်ခုကိုမြစ်စင်ရေးဆွဲနေတဲ့နိုင်ငံတွေစီအာဆီယံ၉နိုင်ငံကဘေးပို့တဲ့စာထဲမှာအဲ့လိုတိုက်တွန်းထားတဲ့အကြောင်းလန်စတန်စတိုင်းတာမန်ဒူးကပြောပါရယ်ဆုံးဖြတ်ချက်မူကြမ်းထဲမှာထဲမဲ့ မြန်မာနိုင်ငံကိုလက်နက်ခရမ်းမျိုးစုံဒိုက်ရိုက်ဒါမှမဟုတ်တော်ဝိုင်ပြီးတော့ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းပေးတာကိုချက်ချင်းရဆိုင်ရေးဆိုတဲ့စာကြောင်းကိုဖယ်ရှားပေးဖို့အာဆီယံ၉နိုင်ငံကပြီးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ဘီနာသတင်းဌာနရဲ့သတင်းမှာဖော်ပြထားပါတယ်လက်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်ဂျီယော့ခ်စ်ပါဘာကိုကိုးကားပြီးဘီနာသတင်းဌာနကရေးထားတာဖြစ်ပြီးတော့စာထဲမှာအကြောင်းပြချက်ပေးမထားဘူးလို့မစ္စတာစပါဘာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့လက်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့ကို Reuters သတင်းဌာနကအီးမေးလ်ပို့မေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရသူကဒီစာနဲ့ပတ်သက်ပြီးသူမသိတဲ့အကြောင်းနဲ့အာဆီယံကိုမေးဖို့ Reuters သတင်းဌာနကိုပြောပါတယ်။အာဆီယံပြောခွင့်ရတူကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူးကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကမဲခွဲဆုံးဖြတ်ဖို့စီစဉ်ခဲ့ပြီးမှပြန်ရွှေ့ဆိုင်းထားတာဖြစ်ပြီးထောက်ခံမှုပိုရဖို့အခုလိုရွှေ့ဆိုင်းထားတာလို့တန်တမန်တချို့ကပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘယ်လိုတန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုပ်ဆောင်သွားပါမယ်လို့ပြင်သစ်ဂျင်နယ်ကုမ္ပဏီမှုဆောင်ရာရှိချုပ်ပက်ထရစ်ဖူယန်နေကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝန်အစည်းအဝေးမှာပြောသွားပါတယ်မြန်မာစစ်ကောင်စီအတွက်ဝင်ငွေရပ်သားအောင်လုပ်ဖို့တခုတည်းသောနီလန်းကထုတ်လုပ်မှုကိုရပ်ပစ်လိုက်ဖို့ပဲရှိတယ်လို့ CEO Patrick Puyan ကပြောပါတယ်။ဒါပေမဲ့လက်ရှိဥပဒေမူပေါင်းရဲ့ကန့်သတ်ချက်တွေအရမြန်မာစစ်ကောင်စီကိုအခွန်ပေးဆောင်တာဒါမှမဟုတ်ထုတ်လုပ်မှုရပ်ဆိုင်းတာတွေကိုတော့ရပ်ပစ်လို့မရဘူးလို့ Puyan ကပြောပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတွေနဲ့လူခွင့်ရေးပေါ်ချိန်ချောက်တဲ့ဘယ်လိုလုပ်ရမျိုးကိုမဆိုသူ့အနေနဲ့ပြစ်တင်ရှုတ်ချတယ်လို့လည်း Total ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ် Patrick Puyan ကပြောပါတယ်။ပြင်းထန်ပိုင်တိုတိုရေနံကုမ္ပဏီနဲ့အမေရိကန်ပိုင် Chevron ရေနံကုမ္ပဏီတို့ကဓာတ်ငွေသယ်ယူပို့ဆောင်မှုဘိုင်းအတွက်မြန်မာစစ်ကောင်စီကိုပေးရမယ့်ငွေကြေးကိုမပေးတော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်တိုတိုကုမ္ပဏီ CEO ရဲ့အခုပြောဆိုချက်တွေထွက်လာတာပါဒါပေမဲ့လည်းအဲ့ဒီအပိုင်းအတွက်ပေးတဲ့ငွေဟာစုစုပေါင်းဓာတ်ငွေရောင်းချတဲ့ပမာဏရဲ့ဆရာခန့်နှုန်းအောက်ပဲရှိတယ်လို့မြန်မာရေနံနဲ့သဘောဓာတ်ငွေလုပ်ငန်းအရာရှိကြီးတူက VOA ကိုပြောပါတယ်ဒီတော့တွင်မှာပဲတောင်ကိုရီးယားပိုင် POSCO ကုမ္ပဏီကလည်းမြမရေနံလုပ်ငန်းနဲ့ဖက်ဆက်လုပ်ကိုင်နေတဲ့တဘာဝတန်ွေစီမံကိန်းကနေရတဲ့အကျိုးမြတ်ထဲကနေမြမစစ်ကောင်စီကိုခွဲပြရမယ့်ကိစ္စပြန်သုံးသပ်နေတယ်လို့ကုမ္ပဏီပြောခွင့်ရသူကဒီကနေ့ Riders သတင်းဌာနကိုပြောပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ထိုမီတာ31 kHz 938ညာလိုက်ထိုမီတာ32 kHz 930ညာလိုက်ထိုမီတာ51 kHz 585တို့ပြင်စနေတနေ့တွေမှာလိုင်းလက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ပေါ့ကြာနေညာပိုင်း VOA American အတန်ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်စစ်ကောင်စီကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှုတ်အတွက်အထူးစိုးရင်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားဌာနကတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဌာနကဒီနေ့ကြေညာချက်ထုတ်ပြီးအခုလိုပြောလိုက်ရမှာအမေရိကန်နိုင်ငံသားတွေဖြစ်တဲ့ Daniel Fenster နဲ့ကိုနေသင်မောင်တို့ကိုချက်ချင်းလွှတ်ပေးဖို့စစ်အုပ်စုကိုဖိအားပေးထားတယ်လို့ဆိုလိုက်ပါတယ်။ဒီအမေရိကန်နိုင်ငံသားဌာနကြေညာချက်ထဲမှာပဲ Frontier မြန်မာသတင်းဌာနက Editor Daniel Fenster နဲ့ကမာယုမီဒီယာထူထောင်သူနဲ့အမှုဆောင်ရာရှိချုပ်ကိုနေသမောင်ခေါ်ကိုမမောင်ထွေးတို့ကိုသူတို့မိသားစုအိမ်တွေပြန်နိုင်တဲ့အထိဆက်ဖိအားပေးသွားမယ်လို့လည်းကတိပြုထားပါဗျ။ရန်ကုန်အမေရိကန်တန်ယုံကောင်စစ်ရာရှိတွေအနေနဲ့လည်းကိုနေသမောင်နဲ့ဒီဘက်တနင်္လာမေလ24ရက်နေ့တုန်းကအင်တာနက်အွန်လိုင်းမှာတွေ့ဆုံခွင့်ရခဲ့တယ်လို့ဒီကြေညာချက်မှာဖော်ပြထားပါဗျ။ Daniel Fenster ကိုလည်းတွေ့ခွင့်ရဖို့တောင်းဆိုထားပေမဲ့အခုအထိတော့တွေ့ဆုံခွင့်မရသေးဘူးလို့လည်းဒီကြေညာချက်မှာဆက်ရှင်းပြထားပါဗျ။မတ်လ9ရက်နေ့မှာအဖမ်းခံရတဲ့ကိုနေသံပေါင်းနဲ့အခုတနင်္လာမေလ24ရက်နေ့မှာပဲရန်ကုန်လေးစိတ်မှာအဖမ်းခံလိုက်ရတဲ့ Daniel Fenster တို့အပြင်အခြားသတင်းတောက်တွေကိုဖန်ဆီးအကြမ်းဖက်နေတာတွေကလွတ်လပ်စွာဖော်ထုတ်ခွင့်ကိုတိုက်ခိုက်ဖျက်ဆီးနေတာမို့လက်မခံနိုင်ဘူးလို့ဒီကြေညာချက်ထဲမှာဆိုထားပါတယ်ခင်ဗျ။မြန်မာနိုင်ငံထဲတရုတ်နဲ့ဆက်ဆက်တဲ့စစ်ရုံနှစ်ရုံမိရှို့ခဲ့တယ်ဆိုပြီးမြန်မာ28ဦးကိုစစ်ကောင်စီစစ်ခုံရုံးကအလုတ်ကျန်းတဲ့ထောင်ထဲ20ချလိုက်ပါတယ်။စစ်ကောင်စီထိန်းချုပ်တဲ့သတင်းမီဒီယာကလည်းအခုလိုထုတ်ပြန်ခဲ့ရမှာမက်ဆာတို့ကစူပူလှုပ်ရှားမှုတွေအတွင်းတရုတ်နိုင်ငံသားတွေအဓိကငွေကြေးထုတ်လဲပတ်ပေးထားတဲ့စက်ယုံတွေတဲကိုမိရှုခဲ့ပြီးအခုစက်ယုံနှစ်ယုံကိုလည်းဒီလူတွေကမိတင်ရှုခဲ့တယ်လို့ဆွဆွဲခဲ့ပါတယ်စစ်တပ်ပိုင်မြဝတီသတင်းဌာနဝက်ဘ်ဆိုက်မှာအခုလိုဖော်ပြထားရမှာဒီမိရှုတိုက်ခိုက်လာသူတွေအနေနဲ့ရန်ကုန်စင်ကြယ်ဖုံးရှိလှိုင်းသာယာစက်မှုဇုံကဖနက်စက်ယုံတစ်ခုနဲ့အထယ်ချုပ်စက်ယုံတစ်ခုကိုပြင်မှတ်ထားလုပ်ခဲ့တယ်လို့ဆွဆွဲထားပါတယ်။ဒီမိလာမှုတွေပြီးမှာ လိုင်းဒါယာမြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးစစ်တပ်ဆန့်ကျင်ဆန္ဒပြသူတွေတရင်သမားတွေနဲ့တက်ကြွလှရှားသူတွေကိုလုံခြုံရေးတပ်တွေကပြစ်ခတ်ခဲ့တာကြောင့်ဒါဇင်တွေနဲ့ချီတည်ဆုံးတန်ရာရခဲ့ကြပါတယ်။အရေးမိလာမှုဖြစ်ခဲ့စဉ်တုန်းကတရုတ်တန်ယုံဘက်ကလည်းထွက်ပြောခဲ့ရမှာစစ်ရုံရှိတရုတ်ဝန်ထမ်းများစွာဟာဒီမီတဲ့ပိတ်မိတန်ရာရခဲ့ပြီးမြန်မာအနေနဲ့တရုတ်ပိုင်ဆိုင်မှုတွေနဲ့တရုတ်နိုင်ငံသားတွေကိုကာကွယ်ပေးဖို့တောင်းဆိုခဲ့ပါတယ်ခင်ဗျ။ဂျပန်ရေလက်ကြားမှာကုန်တင်သင်္ဘောကြီးတစ်စီးနဲ့မြန်မာသင်္ဘောသားတွေပါတဲ့ဓာတုပစ္စည်းတင်သင်္ဘောကြီးတစ်စီးတိုက်မိပြီးသင်္ဘောသား3ဦးကြောက်ဆုံးနေပါတယ်။ကြောက်ဆုံးနေတဲ့သင်္ဘောသား3ဦးလုံးဟာဂျပန်ကုန်တင်သင်္ဘောဘက်ကဖြစ်ပါတယ်။မနေ့ညကအခုလိုတိုက်မိပြီး3နိုင်နီးပါးအကြာဒီနေ့မနေ့အစောကြီးမှာဂျပန်ကုန်တင်သင်္ဘောနစ်မြုပ်သွားခဲ့ပြီးစုစုပေါင်းသင်္ဘောသား12ဦးထက်က3ဦးကိုရှာမတွေ့သေးပဲ9ဦးကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန် NHK သတင်းဌာနရဲ့ဒီနေ့သတင်းမှာဖော်ပြထားပါတယ်။ဂျပန်နောက်ပိုင်းရှီကိုကူကျွန်းပြင်ပစီတိုကျွန်းမှာဂျပန်သင်္ဘောနဲ့ဝန်တိုက်ခဲ့မိတဲ့ဓာတုပစ္စည်းတင်သင်္ဘောကတော့နိုင်ငံခြားမှာအမှတ်ပုံတင်လာတာဖြစ်ပြီးမြန်မာနဲ့တောင်ကိုရီးယားသင်္ဘောသားစုစုပေါင်း73ဦးပါကပျက်စီးနစ်မြုပ်တာတော့မရှိခဲ့ပါဘူး။ကားအစိပ်ပိုင်းတွေကိုတင်လာတဲ့ကိုဘီအခြေစားရဲ့ Prince Gaion Company ပိုင်းဂျပန်ကုန်တင်သင်္ဘောဘိုင်ယာကိုဘော်ကပျောက်ဆုံးနေတဲ့သင်္ဘောသား3ဦးကိုဂျပန်ကမ်းခြေဆောင်ကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေနေပါတယ်။တောင်ကိုရီးယားကုမ္ပဏီ Huan A Shipping ပိုင်းဓာတုပစ္စည်းတင်သင်္ဘော Elsan Pioneer ဟာတရုတ်ကနေ acetic acid တွေကိုတင်ဆောင်ထွက်ခွာလာတာဖြစ်ပြီးဂျပန်နိုင်ငံ Osaka မြို့ကိုသွားဂျပန်တောင်ပိုင်း Kurushima ရေလက်ကြားထဲမှာဝန်တိုက်မိခဲ့တာပါခင်ဗျာ။ကမ္ဘာဖလားခြေစစ်ပွဲမှာတော့မြန်မာအသင်း19ပြက်နဲ့ဂျပန်ကိုရှုံးသွားခဲ့ပါတယ်။မြန်မာလက်ရွေးစင်ဘောလုံးအသင်းဟာဂျပန်လက်ရွေးစင်အသင်းနဲ့ဂျပန်နိုင်ငံ Chiba မြို့မှာဒီနေ့ကမ္ဘာဖလားခြေစစ်ပွဲရှင်ပြိုင်ကစားတာမှာဂျပန်အသင်းကို19ဂိုးမရှိနဲ့ရှုံးနေသွားခဲ့တာပါ။မြန်မာလက်ရွေးစင်ဘောလုံးအသင်းမှာအထွေထွေရင်းတဲ့နာမည်ကြီးဘောလုံးသမား10ယောက်နေပါဆေးရနာသိမ့်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာပူပေါင်းပါဝင်ပြီးတပိတ်မှောက်ထားကြပါတယ်။နာမည်ကျော်ဘောလုံးသမားတွေဖြစ်ကြတဲ့အောင်သူနဲ့ကျော်ကိုကိုတို့အပြင်နောက်တန်းလူဇော်မင်းထွန်းကိုသမားကျော်စင်ထက်တို့လည်းတပိတ်မှောက်ထားကြပါတယ်။မြန်မာလက်ရွေးစင်ဘောလုံးအသင်းသားတွေအနေနဲ့မြန်မာလူထုနဲ့အတူရပ်တည်ပြီးဆေးရနာသိမ့်မှုကိုဆန့်ကျင်ကြောင်းလက်သုံးချောင်းထောင်ပြသကြဖို့ပြန်ပွဲမဝင်မဲ့တပိတ်မှောက်ထားတဲ့လက်ရွေးစင်ကိုသမကျော်စင်ထက်ကတိုက်တွန်းတဲ့အကြောင်း AFP သတင်းမှရေးသားထားပါတယ်။ဒီနေ့ပွဲမစခင်နိုင်ငံတော်သချင်းဆိုချိန်မှာမြန်မာဘောလုံးသမားတူလက်သုံးချောင်းထောင်ထားတဲ့ပုံကိုလည်းလူမှုကွင်းရဲမှာပြန့်နှံ့နေပါတယ်။ပွဲမစခင်မှာဂျပန်ရောက်မြန်မာတချို့စီဝေးပြီးကွင်းပြင်မှာကန့်ကွက်ဆန္ဒပြခဲ့ကြပါသေးတယ်ခင်ဗ
ျ။ထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတင်ပြပေးကြပါရစေ။မကွေးတိုင်းဂံကောခရိုင်ရင်းလာရွာနီးမှာတော့ကျေးရွာလုံကြုံရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။စစ်တပ်ဘက်ကပစ်ခတ်မှုကြောင့်ရွာသား၃ယောက်သေဆုံးခဲ့တယ်လို့ရွာသားတွေကပြောပါတယ်။ရင်းလာရွာနီးကနှမ်းခါရွာမှာလဲကျေးရွာထဲမှာပြစ်ခတ်တဲ့အချိန်မှာကြီးစံထိမှန်သူတွေလည်းရှိပါတယ်။တဆက်သေးပါပဲရှမ်းပြည်နယ်မူဆယ်ဘက်မှာလဲဒီကနေ့မနက်ပိုင်းတုန်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့တဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကျော်ကျော်သိန်းပြောပြပေးပါရှင်
။မကွေးတိုင်းကံကောခရိုင်ရင်းလှရွာနီးမှာဒီကနေ့မင်းဆက်ရှိရဲ့နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေကနေအကြမ်းဖက်အာဏာပိုင်ဆိုင်ရေးလုပ်နေတဲ့စီရီယံလှုပ်ရှားသူကျောင်းဆရာတွေကိုလာဖမ်းတဲ့အတွက်ကျေးရွာလုံခြုံရေးအဖွဲ့နဲ့ပြစ်ခတ်ခဲ့ကြပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တာပါထွက်ပြေးသူတွေကိုပါစစ်တပ်ကပစ်ခတ်လို့၃ဦးသေဆုံးသွားတယ်လို့နှမ်းခါရွာကန်တူကအခုလိုပြောပါတယ
်ရင်းလာရဲ့တောင်ဆွေမမာရသူကရွာထဲမှာမကြည့်ဘူးရွာပြင်မှာစစ်ထားတယ်ဟုတ်တယ်ရဲရဲလူတွေပြည့်နေကားလေးကြီးခံကောပြစ်တာလာတာကိုစပြစ်ထားနေဖြစ်တယ်ရွာထဲကိုစီရင်သမားတွေပါတယ်အဲ့လိုဖမ်းမာတွေပါမျိုးတွေဖြစ်နေသလိုရွာထဲမှာဟိုဒီကစပြစ်ရဲရဲလူတွေအနေနဲ့စပြစ်တာကျန်တဲ့မိကြောင့်မင်းပြည့်တယ်သူကမနာမြုပ်တော့ RPG ကိုလန့်ထူတော့ RPG နဲ့ထူတော့အဲလူရဲ့ပထမကအဲခုစက်ကောခဖြစ်တဲ့နေရာမှာလူတယောက်ကဖြစ်နေတဲ့အချင်းကိုဆိုးနေတယ်သူကလမ်းဘေးမှာကားလမ်းဘေးတွေမှာအိမ်ကြီးရှိတယ်အတင်းသေးသေးသူကအဲ့ဒါမှာလမ်းဘေးနေဖတ်ထားယူပြီးတယ်လူလာလို့ပုံလို့ခါးနေကြောက်လာနေပြီးတယ်လူကနားနဲ့ပြတ်တတ်တာတုံးတော့ပြည်တယ်ရတိုင်းမှာအိမ်ထဲမှာတယောက်ကိုပြတ်တတ်ပြီးမှသူ RPG နဲ့ထူပြီးတော့မိအောင်လုပ်နေတာခဲ့တယ်ရလာရတယ်အဲ့လိုမိတွေရှုထားကြတယ်နန်းခါရောက်ဖြစ်ပေါ်လာခဲ့တယ်။အဲ့ဒါမှာနှစ်ယောက်ဖြစ်ရတယောက်ကတော့6ကိုဖြစ်ရပြ။အခုလိုရွာထဲကလူတွေပြည်ပြီးရတယ်ဒီက limit ကြီးနေတော့ပြည့်ပေါက်မှာကိုပြည်ပြီးရတယ်။ခုကနေ့လည်းနှစ်နာရီထိုးလောက်ကနေဖြစ်တာရောဖြစ်တာဖြစ်ပြီးရတယ်ပြီးတော့ခုကနောက်ဆုံးဘက်ကိုရောက်သွားရပြန်သွားရကလေးကန်ကွက်လာတာကလေးကိုပြန်သွားရ
ရင်းလာရွာပဲဖြစ်တဲ့တိုက်ပွဲနဲ့ပတ်သက်လို့စစ်တပ်ဘက်ကတစုံတရာမပြောသေးပါဘူး။စကိုင်းတိုင်းကောလင်းမြို့မှာလည်းစစ်တပ်ကတနက်ပစ်ဖို့6လံခဲ့တဲ့အတွက်ဒေသခံတွေစိုးရိမ်နေပါတယ်။တနင်္သာရီတိုင်းဒဝဲမြို့ကြက်စားပြင်ရောက်ကွက်မှာလည်းမေလ29ရက်နေ့တုန်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အိမ်ထဲမှာထိုင်နေသူအမျိုးသားတဦးသေဆုံးတယ်လို့ဒဝဲ Watch သတင်းဌာနကထုတ်ပြန်ထားပါတယ်။တစက်တည်းမှာပဲရှမ်းပြည်နယ်မူဆယ်မြို့မှာဒီကနေ့မနက်ပိုင်းကပေါက်ကွဲမှုဖြစ်လို့မူဆယ်တန်ရှင်းရေးဝန်ထမ်းတူသေဆုံးပြီးနှစ်ဦးဒဏ်ရာရပါတယ်။ဒဏ်ရာသူနှစ်ဦးတည်းကတဦးမှာမီးလောင်ဒဏ်ရာတွေရထားပြီးလာရှိုးစေယုံကိုပို့ခဲ့ရတယ်လို့မူဆယ်မြို့ဂယုနာလူမှုကွန်မြူနတီအသင်းကတာဝန်ရှိသူတူကပြောပါတယ
်။မနေ့က၈နာရီဆယ်မိနစ်ပေါ့နော်။စေယုံရဲ့အထက်ကပုံချောင်းအမိပေါ့နော်။အဲ့ဒီမှာကျွန်တော်တန်ရှင်းရေးမြေတန်ရှင်းကုမ္ပဏီဝန်ထမ်းတယောက်ကအထက်တစ်ခုကိုခိုင်းနေတယ်လို့ပြောတယ်။အဲဒီကိစ္စကခိုင်းတော့အလာကိုပေါက်ခွဲတော့လေပေါက်ခွဲတဲ့အခါမှာအဲ့နာကိုရောက်လာလို့စိုက်ကြသမားပေါ့နော်။စိုက်ကြသမားကစိုက်ကြသမားလည်းဖြစ်ရဲ။ဒါမှကအဲ့နာမှာရှိတဲ့စီးဝင်တဆိုင်ကစီးဝင်တဆိုင်ကဝန်ထမ်းမင်္ဂလိတယောက်လည်းဖြစ်ရဲ။စိုက်ကြသမားကမင်းနာဆိုင်ဝန်ထမ်းနော်မင်းလေးကအစီအစဉ်ဝင်တိုင်းနောက်ပြီးတော့သူဆုံးသွားတာတော့အဲ့ကံမင်းရဲ့ဟိုမြေတန်ရှိကိုမျိုးဝင်လာပါတော့ဟုတ်ကဲ့ကြီးတဲ့လူတွေတန်ရာချင်းကြီးကအစီအစဉ်ဝင်နေမင်းလေးကတော့တန်ရာစလို့ဘာမှမဖြစ်ဘူးအဲ့တော့ကမြန်မာဆိုင်ဝင်တိုင်းကတော့သူဆိုင်ကေကမီးလောင်နေနောက်သူ့လေကိုတချမ်းမီးလောင်နေမီးလောင်နေတဲ့မြေစေစီဝင်ပြီးတော့လာရှိစီဟိုသူမြေစေကုန်းလာပြန်နေပြီးတော့ဆုံးဆောင်ပေးပါလေမျက်မြေပိုင်းကတော့အဲလက်ရှိစီးကိုရောက်ရှိပြီးဖြစ်ပါလေမျက်မြေတော့နှစ်နာရီတော့ရောက်ပြီးလက်ရှိနော
်ဖောက်ခွဲမှုဟာဘယ်သူလက်ချက်လဲဆိုတာတော့မသိသေးပါဘူးမူဆယ်မြို့ထဲမှာလုံလုံရင်းတင်းတင်းကြပ်ကြပ်နဲ့တပ်ဖွဲ့ဝင်တွေကင်းလှည့်နေပါတယ်စစ်တပ်ကအာဏာသိမ်းတာ3လကျော်လာပြီးနောက်ပိုင်းရန်ကုန်မန္တလေးအစရှိတဲ့မြို့ကြီးတွေအပြင်တခြားမြို့တွေမှာပါပောက်ခွဲမှုတွေဇက်တိုက်ဖြစ်နေပြီးအရသာတေဆိုးမှုတွေပါရှိနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ်းပါရှင်ကယားပြည်နယ်ဒီမော့ဆိုးမြို့နယ်မှာစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့အကြားဒီကနေ့မေလ28ရက်နေ့မှာလည်းပစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။နှစ်ဖက်ပစ်ခတ်မှုတွေအတွင်မှာအရသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့တိုက်ပွဲကြောင့်နေရဲစွန့်ခွာတိမ်းရှောင်နေရသူတွေလည်းအခက်အခဲတွေနဲ့ကြုံနေရပါတယ်။ကယားဘက်ကအခြေအနေ VOA သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
မေလ23ရက်နေ့တည်းကစစ်ကောင်စီစစ်တပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့အကြားအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒီမော့ဆိုမြို့မှာဒီနေ့မေလ28ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီမနေ့ပိုင်းကပစ်ခတ်တွေရှိတယ်နဲ့ပတ်သက်လို့မြို့ခံတယောက်ကအခုလိုပြောပါတယ်
ဒီမော့ဆိုတော့မနေ့စောကြီးကြည့်ကြဒီမော့ပြလိုက်နားလိုက်ကြည့်လိုက်နားလိုက်နဲ့စက်ကနိုင်လောက်ကြာတော့တယ်တိုင်ရတော့ထူးချက်ထားတယ်လောက်မှာရဒီမော့ဆိုမှာပြန်လာပြခတ်မှုရောရှိတယ်အကြဆုံးတော့တည့်ရတယ
်မနေ့ပိုင်းတဲကစားလို့နေ့လယ်သနာရီလောက်ထိဖြစ်တဲ့တိုက်ပွဲတွင်ထိခိုက်တေဆုံးမှုရှိမရှိလောလောဆယ်တော့မသိရသေးပါဘူးဂျာရာပရိညာကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားအပြန်အလှန်ပြင်းပြင်းထန်ထန်တိုက်ခဲ့ကြပါတယ်အဲ့ဒီတိုက်ပွဲတွေအတွင်းအမျိုးသားတူလက်နက်ကြီးထိမှန်သိဆုံးသွားတယ်လို့မြုပ်ခန့်တူကပြောပါတယ
်စစ်တပ်ကလက်နက်ကြီးကိုရန်တမ်းပစ်ပြီးလာရကွက်မှာပြည်ထိမှန်ပြီးကြဆုံးသွားပြည်သူလူထုကောင်ပြည်ထိမှန်ပြီးတော့
ဒီမော့ဆိုမြို့အနောက်ဘက်ကမြို့ဝင်ဒေါ်ဒဝီဂိတ်ကိုကရင်ပြည်သူ့ကာကွယ်ရေးအဖွဲ့ KPDF ဖွဲ့တွေမေလ23ရက်နေ့မှာတိုက်ခိုက်သိမ်းပတ်ခဲ့ပြီးကြတဲ့ကဒီမော့ဆိုမှာသူတို့အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်အခုလက်ရှိမြို့ထဲမှာစစ်တပ်ကအင်အားဖြည့်သဆွဲထားပြီးမဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကလည်းတိုက်ခိုက်နေပါတယ်။ဒီနေ့ပြည်ခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပြီးမဲ့မရခဲ့ပါဘူး။ဒီမော့ဆိုမြို့ပြင်လွိုင်ကော်မြို့မှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပြည်ခတ်တိုက်ခိုက်နေကြတဲ့အတွက်အိုးအိမ်ဆုံးထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်အခုဆိုရင် 9,000 လောက်ရှိနေပါတယ်။ဒီစစ်ရှောင်တွေအတွက်လိုအပ်ချက်ကိုတော့စစ်ရှောင်ရေးအကူအညီပေးဆောင်နေသူတူကအခုလိုပြောပါတယ်။
ဒီရက်ကစူပါနဲ့အခုတော့ရှစ်တောင်းတော့တက်နေတယ်ခုမွေးကြလာတော့လေမုကာရဲ့လိုပဲအဖတ်ဆောင်တော့ကလပ်တဲ့ချန်ဆန်မျိုးဖြစ်စရာလိုအားဒီကရဆိုတော့ဒီစီရလိုအားစစ်စီမှုလမ်းဘက်ကလေးရဆောင်တော့လာတာရရှိတယ
်လက်ရှိကရပြည်နယ်ထဲမှာစစ်တပ်ဘက်ကအင်အားများပြားချထားပြီးလမ်းကြောင်းပိတ်ဆို့စစ်ဆေးမှုတွေများနေတာကြောင့်စစ်ပြေးဒုက္ခတွေတွေအတွက်အကူအညီပေးဆောင်ဖို့အခက်အခဲရှိနေတယ်လို့အကူအညီပေးဖွဲ့ဝင်ခူးရယ်ကပြောပါတယ
်လူဆုံးမှုတိတ်မရှိဘူးနေနေအန္တရာယ်များတယ်တွားမတွားလဲတော်တော်လေးကြည်မတွားနေတက်ခဲတော့တော်တော်လေးတိတိထားရတယ်ဥဒီမက်ကြီးကကျွန်မလူများတွေ့နေရမှာပြင်းလက်ပြည့်တယ်ပဲဖြတ်ကြောင်လက်ပြည့်နေတယ်ပဲတူတူခဲ့စ
ကြားပြည့်နေတဲ့ကအိုးရင်ပြည့်ထွက်ပြေးနေကြသူတွေအတွက်မ ညမနေကချက်ချင်းဒီအသိငံတွေအရေးပေါ်ကစားရေးပစ္စည်းတွေပြပို့တယ်လို့ထုတ်ပြန်ထားပေမဲ့လည်းဒုက္ခတွေတွေကမရဒီဘူးလို့ပြောပါတယ်လက်ရှိကြရပြည့်နေထဲမှာစစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ထားတာကြောင့်စစ်ဘေးဒုက္ခတွေတွေအကူအညီရရှိဖို့ခက်ခဲနေတယ်လို့စစ်ဆောင်ကော်မတီဝင်တွေကပြောပါတယ်ခင်ဗျာ
NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအွန်လိုင်းပေါ်ကနေနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့လောလောဆယ်စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးမှာမဟုတ်သေးဘူးလို့သဘောတူခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ
CPAs အမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းဆက်လက်ဆောင်ရွက်သွားရေးမူကိုစက်ကင်ထားဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ရေးအဖွဲ့ PBSD ကမေလ29ရက်နေ့2018ရက်နေ့ဒီမှာဗီဒီယိုကွန်ဖရင့်စင်းနဲ့အွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာအရင်အစည်းအဝေးဆုံးမဲ့ချက်တွေအတိုင်းဆက်လက်ဆောင်ရွက်ဖို မေးမြန်းရမှာလဲပုံမှုကြီးခွန်ဥက္ကာကအခုလိုဖြေချပါတယ
်အလောတည်းတော့မရှိသေးဘူးကြာမူရတော့ကျွန်တော်တို့စနေပင်းစနေရမှာအစိုးရနော်လွတ်တော်နဲ့နော်နောက်ကတမတော်နဲ့ကိုစနေပင်းကအခုကအစိုးရနဲ့လွတ်တော်ကမရှိတဲ့အခါကျတော့လွတ်လပ်နေတဲ့အခါကျတော့ကျွန်မတို့ပထမတော့စနေလို့အရှင်တော်ကြည့်ဒါကြောင့်ကျွန်တော်ကတော့စနေရတယ်တော့ live ဆက်ဆိုင်ရတယ်
CRBH ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ NUG ကမြို့သားညီညွတ်ရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုတော့ PBSD တဖွဲ့လုံးအနေနဲ့ဒါမှမဟုတ်တဖွဲ့ချင်းအနေနဲ့ဆောင်ရွက်နေတာတွေရှိတဲ့အကြောင်းဗိုလ်မှူးခွန်ဥက္ကာကအခုလိုဆက်ပြောပါတယ
်။ငါးပြည်နောက်ပြည်နယ်ကျမှပြည်သူကဖိုက်နေ။ CRBH နဲ့ NUG ကိုကျွန်တော်တို့က PBSD အခုအဖွဲ့လိုက်ပေါ်လာကောင်း PBSD အဖွဲ့ဝင်တဖွဲ့ချင်းအလိုက်ပေါ်လာကောင်းကျွန်တော်မှတ်သားပေးဆက်ချာမီနဲ့ဖောင်ရတာမျိုးပါပါတယ်။အဲ့ဒါကလည်းဟိုဒီဆက်ချာမီနဲ့ဖောင်ပေါ်တာတော့လူအရင်ကအတူတူပဲရှိနေတာ။အဲ့ဒီနေရာကမပြောင်းပါဘူး
။လက်ရှိနိုင်ငံရေးအခြေအနေအရ NCA လက်မှတ်ရေးထိုးထားတဲ့ဆယ်ဘွဲ့အနေနဲ့လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့မှုအသစ်တရဖော်ဆောင်ရေးကိုအရင်တစ်ခေါက်လုပ်ခဲ့တဲ့15ချိန်မြောက်စီဝေးကဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းနဲ့လက်ရှိမှာတပ်ပေါင်းစုတရဖော်ဆောင်ရေးတဲ့ပူပေါင်းဆောင်ရွက်ရေးကိုလေးထားဆောင်ရွက်နိုင်ဖို့နီးလန်းရှာကြံနေတယ်လို့ဗိုလ်မှူးခွန်ဥက္ကာကပြောပါတယ်ပြီးခဲ့တဲ့15ချိန်မြောက်စီဝေးမှာတော့ NCA လက်မှတ်ရေးထိုးစဉ်ကတက်သေးဖြစ်ပါဝင်ခဲ့ကြတဲ့နိုင်ငံတွေကိုကြားဝင်ညီနိုင်ပေးရေးအတွက်ပန်ကြားဖို့ PBSD ကဆုံးဖြတ်ဆောင်ရွက်ခဲ့ပါတယ်နောက်ပိုင်းမှာ PBSD အဖွဲ့ဝင်အဖွဲ့ကဒီပန်ကြားချက်ကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့တယ်လို့တက်မတော်ဘက်ကလည်းလက်မခံတဲ့အနေအထားတွေကြောင့် NCA တက်သေးနိုင်ငံတွေကြားဝင်ညီနိုင်ပေးရေးကိုလည်းယာယီရဆိုင်ထားဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းအစည်းအဝေးမှာပါဝင်တက်ရောက်သူတူကပြောပါတယ်အခုတခါ PBSD အစည်းအဝေးအပိတ်မင်ကုန်းမှာ PBSD ယာယီကောင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကလက်ရှိနိုင်ငံရေးချက်တဲဖြည့်ရှင်းနိုင်ရေးအတွက်တစ်ဖက်တစ်လမ်းကနေပြီး NCA အသီးသတ်တွေနိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြားဝင်ဖြန့်ပြေးဆက်ဆက်ရေးကိစ္စကိုလည်းအခြေလဲဆွေးနွေးပြီးလုပ်ငန်းစဉ်တွေချမှတ်နိုင်ခဲ့ပါတယ်လို့ထည့်သွင်းပြောကြားထားပါတယ် PBSD 16ကြိမ်မြောက်အစည်းအဝေးမှာအရင်အစည်းအဝေးကဆုံးမချက်တွေအပေါ်အကောင့်တွေဖော်မှုအခြေအနေတွေကိုတင်ပြဆွေးနွေးခဲ့တာကြောင့်အစည်းအဝေးပြီးကြေညာချက်တည်တံ့ထုတ်ပြန်တာမရှိခဲ့ပါဘူးအခုတခါ PBSD ရဲ့ online ပေါ်မှာလုပ်ခဲ့တဲ့အစည်းအဝေးကို KNU ကမြို့သားစီယုံကိုစလဲတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ
ဥသိမ့်ထိုင်ဦးပြောပြပေးခဲ့တာပါရှင်နိုင်ငံတော်ကဆန္ဒပြပွဲတွေအခြေအနေတင်ပြကြပါတယ်ဆီယနာသိမ့်မှုကိုစန့်ကျင်ကန့်ကွက်တဲ့ပြည်သူတွေကတော့ရတဲ့နီးနဲ့ဆက်ပြီးဆန္ဒပြနေကြတာမှာလုံခြုံရေးတင်းကျပ်တဲ့ရန်ကုန်မှာတော့လူငယ်တချို့ဒီကနေ့အိမ်တွင်းသပိတ်လုကြပါတယ်တဝဲဘက်မှာတော့တပ်ဖွဲ့ဝင်တွေရဲ့ပစ်ခတ်မှုကြောင့်တေဆုံးခဲ့သူတွေအတွက်စီမီထွန်မီဆူတောင်းပေးကြပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်စုံနန်းလောင်ပြောပြပေးပါရှင်
လက်တပြတ်သပိတ်တွေလှုပ်လဲရှိတဲ့ရန်ကုန်မြို့မှာဒီကနေ့တော့လှိုင်သာယာမြို့နယ်ထဲကဂျန်စီလူငယ်တွေအင်အားအနည်းငယ်ဖွဲ့ခွဲပြီးတော့ပျောက်ကြားဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။လှိုင်သာယာဟာစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်ဖြစ်တာမို့တချို့နေရာတွေမှာလုံခြုံရေးကြောင့်လမ်းမော်ထွက်ဆန္ဒပြနိုင်ဖို့အခက်အခဲရှိတယ်လို့ဆန္ဒပြသူတွေကပြောပါတယ်။လမ်းမော်ထွက်လို့မရတဲ့သူတွေကတော့အိမ်တွင်းသပိတ်မောက်ကြတယ်လို့ဆန္ဒပြပွဲမှာပါဝင်တဲ့ကိုကြီးထက်ကပြောပါတယ
်။ဒီနေ့အိမ်တွင်းသပိတ်ပဲလုပ်မှန်းတာ။ဒီရင်တော့မကတော့ဟိုရေးနေစာလေးလေးရေးပြီးတော့တော်ရည်ပြောလိုင်းမတင်နိုင်ဘူးအဲ့လိုပါပဲစစ်ကောင်စီကိုဆန့်ကျင်တဲ့ဌာနကြီးပါပဲဟိုနေရာတိုင်းလူလူမှလည်းသူကဆက်ဆွဲထားတယ်ပြီးတော့ သူ့ရဲ့ဒလန်နေရာလဲဟိုနေရာတိုင်းမှာရှိရလေဟိုအခွန်တာရဲ့ဒီဒီလိုမျိုးနည်းနည်းလူရှင်နဲ့ရက်ဒီပါရီကြတော့ထွက်လို့ရတာမို့လူတချို့ရက်ဒီကြတော့ထွက်လို့အဆင်မပြေဘူးလေညလူဟိုတချို့လူတွေကလည်းအလုံးနဲ့အကင်နဲ့ဆိုတော့ဟိုအလုံးပြန်လုံးနေရတယ်လေရှိရကြမလို့ဟိုထွက်လို့အဆင်မပြေအားကြမို့
စကိုင်းနိုင်ကလေးမြို့မှာလည်းလက်နဲ့အပြည့်ကင်ဆောင်ထားတဲ့စစ်သားတွေကစစ်ကားနဲ့မြို့အတွင်းကင်းလည်နေတာမို့တရိထားနေရတယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒီကြားထဲကပဲကလေးမြို့မှာမနေ့အစောပိုင်းကအာယုံဦးတပိတ်နောက်နေ့လယ်နဲ့ညနေမှာလည်းဆိုင်ကတပိတ်လမ်းလျှောက်တပိတ်တွေလုပ်ခဲ့ကြပါတယ
်ကျွန်တော်တို့ခုရက်ွက်တပိတ်ကမနေ့9နိုင်မှာစတင်ပြီးသွားပါတယ်ဗျအောက်တန်းတန်းလောက်လောက်ထွက်တယ်အခုဒီနေ့ဆိုရင်ကျွန်တော်တို့က10နာရီခွဲ17နာရီလောက်မှာကျွန်တော်တို့ဈေးထဲမှာလက်ကမ်းစားဆောင်တွေဝေပြီးတော့ကျွန်တော်တို့ကဈေးထဲမှာလည်းဆန္ဒပြကြပါတယ်ဗျဈေးသူဈေးသားတွေကလည်းဝိုင်းဝန်းပြီးကူညီပေးပါတယ်လက်ကမ်းစားဆောင်တွေမှာကျွန်တော်တို့ကမိဘအပေါင်းတို့ခက်ကောင်းတို့ပြောင်းလဲဖို့စနေဖို့မြောင်းလဲဖို့ဒုကလေးတွေကိုကြောင်းတဲ့မပို့ပါနဲ့အဲ့လိုမျိုးလေးပေါ့အမ
တခါမန္တလေးမုံရွာကလေးဖားကန့်အလောင်းလုံးစားတဲ့မြို့တွေမှာလည်းနေ့စဉ်ထွက်ကြတဲ့တပိတ်မောက်စစ်ကြောင်းတွေဆက်ရှိနေပါတယ်ဆလင်ကြီးနဲ့ရင်းမပင်မြို့အနီးကကျေးရွာတွေရဲ့ရွာပေါင်းစုတပိတ်မှာတော့လူထောင်ချီပါဝင်ခဲ့ကြပါတယ်။တခြားဒေသတွေမှာလည်းပျောက်ကြားတပိတ်လူမဲ့တပိတ်တွေပြုလုပ်ပြီးတော့စစ်အာဏာသိမ်းအုပ်ချုပ်နေတာကိုစန့်ကျင်ခဲ့ကြပါတယ်။တနင်္လာရီတိုင်းဒပွဲခရိုင်မှာတော့စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်တပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တည်ဆုံခဲ့ရသူတွေအတွက်အောက်မေ့ပွဲအခမ်းအနားတွေလုပ်ခဲ့တာပါ။တည်ဆုံခဲ့သူတွေကိုအောက်မေ့တရရတဲ့အနေနဲ့လွှမ်းသူပန်းခွေတွေပန်းစည်းတွေချကြဖို့ည9နာရီမှာစီမီထွန်းဆူတောင်းကြဖို့အရင်နေ့တွေကတည်းကလက်ကမ်းစာဆောင်တွေဖြန့်ဝေဆော်အော်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးကပြောပါတယ်
။ဒီဝယ်မှာစံဖက်ဖြူခွင်းမှုတွေစတင်ခဲ့တဲ့ဖေဖော်ဝါရီ28ရက်နေ့ကနေစပြီးတော့ဒီနေ့ထိရဆိုလို့ရှိရင်3လအတင်းတင်းပြီးသွားပြီပေါ့နော်။ဒီ3လပြည့်နေ့မှာဒီလိုမျိုးဒီစာဆုံးခဲ့ရတဲ့သူတွေအတွက်အောင်မေတ္တိရတဲ့အနေနဲ့ကျွန်တော်တို့ဒီလမ်းသူပန်းခွေချတဲ့တပိတ်ကိုလုပ်ခဲ့တယ်။ည9နာရီမှာဆိုလို့ရှိရင်ဒီတာဆုံခဲရတဲ့သူတွေတနိုင်ငံလုံးမှာတာဆုံခဲရတဲ့သူတွေကိုရည်စူးပြီးတော့ကျွန်တော်တို့စီမီထောနှိပေးပြီးတော့ဆုတောင်းပေးတဲ့စီစဉ်ပြီးလဲစီစဉ်ထားတာရှိတယ်။ဒါကတော့တမျိုးလိုအတိုင်းတာနဲ့ဒီစီမီထောတဲ့ဒီတပိတ်မှာပါဝင်ကြဖို့ပန်ကြားထားတာတွေရှိတယ်။
မနေ့အစောပိုင်းကတော့ဒပွဲမြို့မှာတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့လူငယ်များပူးပေါင်းပြီးတော့အာယုံဦးတပိတ်ဆင်နွှဲခဲ့ပါတယ်။ဒပွဲပင်မစစ်ကြောင်းအပါအဝင်ပုံမှန်ချီတက်ဆန္ဒပြနေကြတဲ့စစ်ကြောင်း၄ကြောင်းကလည်းစစ်အာဏာရှင်စနစ်ဆန့်ကျင်တဲ့ချီတက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်
။နားလောက်ပါရှင်မြန်မာနိုင်ငံအတွင်းကကိုဗစ်ကပ်ရောဂါကူးစက်မှုအခြေအနေတင်ပြပေးကြပါတယ်။မြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါအတည်ပြုလူနာအရေအတွက်ကမေလ28ရက်နေ့မှာ100နီးပါးအထိရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကအတည်ပြုလူနာကတော့တစ်နေ့ကို20ရောက်30ရောက်ဝန်းကျင်လောက်ရှိနေရကနေအခုလိုအယောက်100နီးပါးအထိကူးစက်မှုဖြစ်ခဲ့တာပါ။ဒီလိုကူးစက်သူတွေပြန်များလာတဲ့အတွက်ပြည်သူတွေသတိထားနေထိုင်သွားလာဖို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနတာဝန်ရှိသူတို့ကလည်းသတိပေးပါတယ်။ရက်ခိုင်ကလာတဲ့သတင်းကိုသိမ့်ထိုင်ဦးပြောပြပေးပါရှင်။
နေစဉ်ကိုဗစ်တက်ခွဲနမူနာစစ်ဆေးမှုတောင်ကနန်းတီချိခဲ့တဲ့မြန်မာနိုင်ငံမှာဆီယနာသိငယ်ပြည်နောက်ပိုင်းထောင်ကနန်းတီတည်တာသာရော့သွားခဲ့တယ်လို့နေစဉ်ဒီပြလူနာကလည်းအတော်နှဲသွားခဲ့ပါတယ်။နေစဉ်တက်ခွဲစစ်ဆေးတဲ့နမူနာက2000အောက်လောက်ပဲရှိခဲ့ပြီးအဒီပြလူနာကလည်း10ခန်းလောက်သာတွေ့ရှိခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းဒီပြလူနာ20ကျော်30ဝန်းကျင်လောက်ရှိခဲ့ရာကမေလ28ရက်နေ့မှာတော့အဒီပြလူနာ96ယောက်တွေ့ခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။28နှစ်ည8နာရီထုတ်ပြန်ချက်အရတက်ခွဲနမူနာ1988ခုမှာအတီးပြူလူနာ96ခုတွေ့ရှိခဲ့တာပါအတီးပြူလူနာအများစုကချင်းပြည်နယ်ကြီးကားမြို့နယ်စကိုင်းတိုင်းဒေသကြီးဒမူးမြို့နယ်ကဖြစ်တယ်လို့ဘောကူးဆက်ယောဂတက်ဖြည့်ဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်ဒီ
နေ့ကဆိုရင်ဟို1900ကျော် 1800 နည်းနည်းကျမတို့စစ်ဆေးတာမှာ96ယောက်ပို့တွေ့တယ်နော်96ယောက်ပို့တွေ့တဲ့ဥစ္စာကတော့ဒါပြင်းတိုင်းနှံဖြစ်ပါတယ်အထူးသဖြင့်တော့နှစ်နေရာမှာတော့အစုလိုက်ပြုံလိုက်ဖြစ်တာတော့ရှိပါတယ်ဒါကတော့ဟိုသခိုင်းတိုင်းเนาะသခိုင်းတိုင်းတမူးမာရေးချင်းချင်းနဲ့ဒီခါမာရေးပေါ့เนาะအဲ့မှာတော့အစုလိုက်ပြုံလိုက်တွေ့တာတော့ရှိပါပဲဆိုလို့ရှိရင် number 1ပေါ့เนาะခဏက96ရောက်ဖြစ်ပြီးတော့ပို့တွေ့တဲ့ percentage တွေဆို 5.30% ဖြစ်သွားတာဖြစ်ပါလေဒီနေ့ရအကြည့်လိုက်မျိုးဆိုရင်တော့300ခန်းလုံးကျော်တဲ့ရက်တစ်ရက်ရှိတာကိုလည်းတွေ့ရမှာဖြစ်ပါတယ်အများဆုံးကတော့300ခန်းလုံးကတ်နေတာကိုတွေ့ရမှာဖြစ်ပါတယ်ဒီလိုမဖြစ်ခင်၄-၅ရက်လိုကလေးကယောဂဖြစ်ပွားမှုတွေကတက်လာတယ်ဆိုတာကိုသတိထားကြည့်မယ်ဆိုလို့ရှိရင်ဒီမှာဖြစ်ပါတယ်ဒီရက်မှာမနေ့ကတော့ဒါသူ့လိုက်ပြုံလိုက်ဖြစ်ပေါ်တဲ့နှစ်နေရာကိစ္စပေါင်းနိုင်လို့ဖြစ်ပါတယ်ဒီညမှာတမူးကစုစုပေါင်းပိုးတွဲတဲ့လူက56ယောက်ရှိပါတယ်အဲ့ဒီမှာချင်းချီခါပိုးတွဲတဲ့လူက11ယောက်ရှိပါဒါတွေပေါင်းလိုက်တဲ့ကြောင့်တခြားတိုင်းနဲ့ပြည်နယ်တွေ့ရတဲ့ပေါင်းလိုက်တော့96ဖြစ်တော့ဖြစ်ပါတယ် ဒီဘက်ဝင်လာတဲ့လူတွေမဟုတ်ပါဘူးပြည်တွင်းကလူတွေပဲဖြစ်ပါတယ်ပြည်တွင်းမှာကိုဗစ်19မှုဒေါ်လာတွေအတွက်ပြည်သူတွေအနေနဲ့မပေါ်စားတဲ့လို့ပို့တွေ့တဲ့မြို့နယ်တွေကိုလည်းသွားလာကန့်သတ်ချက်ဒီအိမ်ပြန်မထွက်ဘူးအချိန်ကြတဲ့ထုတ်ပြန်လာတွေလောက်သွားဖို့စီစဉ်နေတဲ့အကြောင်းတော်တော်ခင်ခင်ကြီးကပြောပါတယ်ပြည်သူတွေအနေနဲ့မပေါ်စားလို့လို့ပါတယ်လက်ရှိအနေအထားအရဆိုလို့ရှိရင်တော့
ညောရစမချစ်ပေါ်တရားစီတရားစီကနောက်သူပြုဆိုင်နေထိုင်ဖို့လူတို့လိုပဲကျမတို့ယောဂဖြစ်ပေါ်တယ်ညို့နေတွေကိုလည်းနော်ငကိုအားလိုပဲတည့်ရဟုံးတည်လို့ကမ္မဖို့ကိစ္စရည်တွေတမျိုးတွေလည်းဆောင်ရွက်နေပါတယ်ဆိုတာတော့များရှင်းလာပြီးဒီမှာကျမတို့ဒါလိုရတဲ့ကိစ္စရည်တွေနော်ဒီမှာပြောသွားလာပြင်တာစီတဲ့ကိစ္စရည်တွေဒါတွေကိစ္စတွေကိုဒါကြီးညာဖြစ်ပါတယ်အဲ့ဒါစောင့်ကြည့်နားထောင်ဖို့လိုပါတယ် Jamale, Nakansi Gagwe, Wissin Dure, Dorne Dabavi, Tarakin Gigaro, Jamae di Binabedi, Domi Losan Dabu, season the Relu Piovare.
I see by the ကိစ္စရတွေကိုပို့ပတ်တော့မြန်ဆောင်ရဖို့ကိစ္စတွေဒါတွေလည်းဆောင်ရမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ဒီကိုဗစ်19ကိုဟိုအဓိကကာကွယ်နိုင်တာကသူ့ရဲ့အခြေအနေကိုလိုက်နာမှာဒါကာကွယ်နိုင်မှာဖြစ်ပါတယ်။ကျမတို့ဘယ်လောက်ပဲဟိုနောက်ကနေပြီးတော့နောက်ပို့တွေ့တာတွေကိုရှာဖွေတယ်သူတို့တွေထိရောက်တဲ့ကုသမှုတွေပေးတယ်ဆိုတော့လည်းပဲနောက်ထပ်ပေါ်စတစ်မဖြစ်အောင်ပို့တွေ့ရလ
ဒီပြည်လူနာစုစုပေါင်း3,416,000တောင်ကျော်သေဆုံးသူ3,216ယောက်ရှိတယ်လို့ကျမကြီးဌာနရဲ့မေလ၂၈ရက်နေ့အထိစာရင်းတွေမှာဖော်ပြထားပါတယ်။
ကိုတိန်ထိုင်ဥပါရှင်သတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့ဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေဟာရှေ့တန်းကနေအဓိကပါဝင်ကြပါတယ်ဘလို့ခံယူချက်တွေနဲ့သူတို့ဘာကြောင့်ရှေ့တန်
There's a path we must choose sometimes. Gotta stand up and fight sometimes.
ဒီမြန်မာနိုင်ငံမှာဒါဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဟာဒီမြန်မာနိုင်ငံအနှံ့အပြားမှာဖြစ်နေတယ်ဒီအထက်မှာမှဒီမဝီယီမောင်တို့လိုလူငယ်တွေမျိုးသမီးတွေလည်းဒါရှေ့ထဲမှာပါဝင်နေတယ်ဆိုတာကတော့ဒါအားလုံးမြင်နေရတဲ့အချက်ပဲပေါ့နော်ဆိုတော့တချို့ဆိုလို့ရှိရင်အသက်ပေးရတာတွေရှိတယ်ဖမ်းခံရတာတွေရှိတယ်အသက်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အန္တရာယ်ကြားမှာကိုပဲလူငယ်တွေဘာကြောင့်အခုလိုပါဝင်နေတယ်လို့မဝီယီမောင်နေနဲ့ထင်ပါလဲကိုကိုရံရောဘာကြောင့်ပါဝင်ဖြစ်တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ညီမတို့တွေဘာလို့ပါဝင်နေလဲဆိုတော့ပေါ့နော်ဒီလက်နက်ကိုင်လူရန်ကားတွေကနေပြီးတော့မှလက်နက်ရှိတိုင်းပြည်သူတွေကိုမတရားတပ်ဖြင့်ပေါ့နော်ဒီ night attack နဲ့လောက်တာတွေကိုညီမတို့တွေလက်မခံနိုင်ဘူးပြီးတော့မဲဆင်းရင်းနေမမှန်ကန်ဘူးဆိုတော့ဒီတပ်တွေအထောက်ထားမခိုင်လုံတဲ့အကြောင်းပြချက်နဲ့ပေါ့နော်ညီမတို့ပြည်သူတွေကနေပြီးတော့ရေကောက်တင်ရောက်ထားတဲ့ပြည်သူအစိုးရကိုဖျောက်ချရဲညီမတို့ရဲ့ခေါင်းဆောင်တွေကိုဖမ်းဆီးထားရဲအဲ့ဒါတွေကညီမတို့ပြည်သူတရက်လုံးစော်ကားလိုက်တာနဲ့အတူတူပဲပေါ့နော်ညီမတို့ရဲ့အနာဂတ်တွေကိုဖျက်ဆီးလိုက်တာပေါ့နော်အဲ့ညီမတို့တွေကအဲ့ဒီလိုတရားမမျှတမှုအတွက်ကိုညီမတို့တွေကတိုက်ပွဲဝင်နေတာဖြစ်ပါတယ်မှာ
အခုဆိုလို့ရှိရင်ဒါဆရာနာသိန်းတော်ကန့်ကွက်ဆန္ဒပြတဲ့အပေါ်မှာအင်အားသုံးပြီးတော့အကြမ်းဖက်ပစ်ခတ်တာတွေဖမ်းဆီးတာတွေရိုက်နှက်ဖမ်းဆီးတာပေါ့နော်။နောက်နေအိမ်တွေကိုပစ်တယ်ဒီလိုအခြေအနေတွေအန္တရာယ်တွေကြားထဲမှာပဲကိုကိုရိုင်းရောဒီလိုကို့အပေါ်မှာဒါအသက်အန္တရာယ်ထိပြုနိုင်နေဆိုတဲ့အခြေအနေကိုတိတိကြီးနဲ့မကြောက်မရွံ့ပါဝင်နေဆိုတာကဘလောက်ထိကိုရဲ့ဒီရက်တိချက်ခံယူချက်ကပေါ့နော်ဘလောက်ထိပြင်ပြနေလို့ပါလဲ
။ဟုတ်ကဲ့ဆိုတော့ဟိုဒီပြစ်ခတ်နိုင်နေမှုတွေကတော့ပေါ့နော်ဒီအခုမှရှိရတော့မဟုတ်ဘူးပေါ့နော်တို့ဒီစစ်အာဏာသိမ်းပြီးတော့ဒီအစောပိုင်းတည်းကတို့ပြစ်ခတ်နိုင်နေတာရှိရဲဆိုတာဒါအကုန်လုံးလည်းသိရပဲပေါ့နော်ဆိုတော့ဟိုဒီအကြမ်းဖက်အုပ်စုအနေနဲ့တို့ဘက်ကနေသိရမှာဒီရေတော်ပုံကြီးကပေါ့နော်ပြစ်ခတ်နိုင်နေတာတစ်ခုလည်းနဲ့အဲဒီညီမတို့တွေပြည်သူတွေကိုထိန်းချုပ်လို့မရဘူးဆိုတာကိုဒါညီမတို့တွေကပြနေတာပေါ့နော် ပြီးတော့ညီမတို့ရဲ့ဒီလူမှုရဲ့ပေါ့နော်နိုင်ငံရေးတောင်းဆိုမှုတွေအရင်မြင့်သွားတယ်။ပြီးခဲ့တဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနိုင်ငံရေးအခြေအခင်းချင်းကိုလူမှုကမလိုချင်ဘူး။ဘာကြောင့်လဲဆိုတော့ညီမတို့ကဒီညီမတို့ပေးဆက်နေရတာနဲ့ထိုက်တန်တဲ့ဒီမိုကရေစီစစ်မှန်မှုပဲညီမတို့လိုချင်တယ်ပေါ့နော်။အာဘယ်လိုမျိုးလဲဆိုတော့အခုဆိုလို့ရှိရင်ဒီစစ်တပ်ကနေပြီးတော့25ရာခိုင်နှုန်းပါဝင်နေရတယ်၊လွတ်တော်ထဲမှာစစ်တပ်ကဝင်ထိုင်နေရတယ်၊ပြီးတော့ဒီတရားဝင်အာဏာသိမ်းခွင့်ကိုပေးထားတယ်2008ဖွဲ့စည်းပုံအခြေခံဥပဒေလိုမျိုးပေါ့နော်။အဲ့လိုမျိုးဟာရောညီမတို့ထပ်ပြီးတော့လက်မခံနိုင်ဘောเนาะဆိုတော့ခုနကပြောလိုပဲဒီလူရဲ့နိုင်ငံတောင်းဆိုမှုရေးကအရင်မြင်သွားတယ်ဆိုတော့ဒီရေးတော့ပုံကပြလိုက်တယ်ဘောเนาะဆိုတော့ညီမတို့တွေကဘယ်တော့မှတေးကြတာညီမတို့အနောက်ကိုပြန်မနှဲ့ကြဘူးညီမတို့ကိုကောင်းမွန်တဲ့အနာဂတ်ကိုပဲကြွားခြင်းပေါ့เนาะကိုကောင်းတဲ့နိုင်ငံအခင်းချင်းကိုပဲကြွားခြင်းနဲ့စစ်မှန်ပြေသွားတဲ့ဒီမိုကရေစီကိုပဲညီမတို့လိုချင်တယ်ပေါ့เนาะပြီးတော့တိုင်းရင်းသားတွေလိုလာတဲ့ Federal Democracy အဲ့ဒီနှစ်ကိုပဲကြွားခြင်းနဲ့ပေါ့เนาะဆိုတော့ညီမတို့ဒီလူငယ်အနေနဲ့ကတော့အဲ့အချက်တွေကိုပဲဦးတည်ပြီးတော့ညီမတို့ကဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ပေါ့เนาะညီမတို့ကကြားရင်ညီမတို့ဆက်လက်တိုက်ပွဲဝင်သွားမယ်ဆိုရင်ညီမတို့ခံယူချက်နဲ့ပဲညီမတို့လုပ်နေရပါဟုတ
်ကုလှူရှာမှုဟာအဓိကလူငယ်တွေဦးဆောင်တယ်လို့ပြောရမှာပေါ့နော်လူငယ်အများပြားထိတ်ရှည်တမ်းမှာရှိနေတယ်ဆိုတော့ဒီလိုလူငယ်တွေရဲ့ပါဝင်မှုဟာဒီအခုလက်ရှိတောင်းဆိုနေတဲ့ဆေယနာသိမ်းမှုเนาะပြတ်သုံးပြီးတော့မှဒီမိုကရေစီစနစ်ပြန်ဖြစ်လာဖို့ဆိုတာတွေတိုင်းပြည်မှာအပြောင်းလဲပြန်ဖြစ်လာဖို့အတွက်ဒီလူငယ်တွေရဲ့ပါဝင်မှုကဘလောက်ထိအရေးကြီးတယ်လို့ထင်ပါတယ်ရှင့်
အာဟုတ်ကဲ့အခုဒီမှာတော့ကြံလူငယ်တွေကတော့အများစုပေါ့နော်ဒီခြေရန်နေပြီးတော့ဒီပါဝင်နေကြပေါ့နော်ဒါပေမဲ့ဒီအရေးတော်ပုံကြီးမှာတော့ဒါညီမတို့ဒီနေ့ချင်းအခြေအနေရမှာဒီလူကြီးလူငယ်ပေါ့နော်ဒီမျိုးဆက်ပေါင်းစုံကနေပြီးတော့ကြာကြံနာနေပြီးတော့တိုက်ပွဲဝင်နေကြပါရမှာဟိုဒါပေမဲ့ဒီလူငယ်တွေအနေနဲ့ပေါ့နော်ညီမတို့လူငယ်အနေနဲ့ကတော့ညီမတို့ချင်းမှာဒီအခြေအနေတွေပေါ့နော်ပြီးွားရင်ဒီတရင်အချက်အလက်မြန်ဆန်မှုတွေဒါသာစကားကြွမ်းကျင်မှုတွေပေါ့နော်ညီမတို့လူငယ်တွေမှာအဲ့ဒါကြီးရှိရယ်နော်ညီမတို့ရဲ့အရှိမျိုးဆက်တွေလူကြီးတွေအနေနဲ့ကြောင့်တို့ကတို့ရဲ့ဒီဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေပေါ့နော်ပြီးတော့ဒီညီမတို့ဒီဖြစ်လာနိုင်တဲ့အခါတွေကိုတို့တွေကညီမတို့ပြန်မျှဝေပေးရဲဆိုအဲ့လိုမျိုးဆိုဒီရေတော်ပုံကြီးကဒါညီမတို့လူငယ်ရဲ့ကြွမ်းကျင်မှုတွေနဲ့ဒီလူကြီးတွေရဲ့အတွေ့အကြုံတွေနဲ့ပေါ့နော်အဲ့ဒါတွေကိုညီမတို့ကပေါင်းဆက်ပြီးတော့မှမျိုးဆက်ပေါင်းစုံပေါ့နော်အတူတိုက်ပွဲဝင်ကြတာဖြစ်ပါရဲ့မှာ
โอเคအခုဆိုရင်ဒါစစ်ဘက်ကစော်ပြောလို့ပဲအင်အားသုံးတာတွေကလည်းပို့ပြီးတော့ဟိုရရဆက်ဆက်ကိုဖြိုခွင်းလာတွေကကြွေရတယ်တည်တဲ့သူတွေဆိုတာယာနဲ့ချီနေပြီပေါ့နော်ဖန်စီခံရတဲ့သူကဆိုရင်လည်းထောင်နဲ့ချီရှိတယ်ဆိုတော့ကို့အနေနဲ့ရောဒီပေါ်မှာဆိုရင်ကြောက်ရွံ့ပြီးတော့အဲဒီလှုပ်ရှားမှုကြီးကဒီလိုတအားဖိနေလာတဲ့အခါမှာရက်တန့်သွားနိုင်တယ်လို့ရောထင်သလားဒီလိုရက်တန့်မသွားဘူးရောဘာရီဆက်ပြီးတော့လှုပ်သွားတင်တယ်လို့ထင်ပါလဲ
ဟုတ်ညီမတို့ကတော့ဒါဒီဟာတွေကညီမတို့သူတို့ကိုဒီလိုပြစ်ခတ်နိုင်နေတာနေပေါ့နော်ဒီညီမတို့ဒီလူတို့ကိုထိန်းချုပ်လို့မရအောင်ဆိုတာဒါမှအခုဒီအခုချက်ချင်းပေါ့နော်ဒီနေ့အထိကိုလူကြီးလှုပ်ရှားမှုတွေရနေပြီးတော့ဒါပြနေရပေါ့နော်ပြနေရဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ညီမတို့အနေနဲ့တုံ့လုံးမှုလည်းမရှိဘူးနောက်ဆုတ်သွားမှလည်းမဟုတ်ဘူးပေါ့နော်ညီမတို့ရဲ့ခုနပြောတဲ့ဟိုတောင်းဆိုချက်တွေအတိုင်းပဲညီမတို့အနောက်ပြန်မလှည့်ကြဘူးညီမတို့ပိုကောင်းတဲ့အနာဂတ်ကြွားခြင်းနဲ့ပိုကောင်းတဲ့နိုင်ငံအခင်းချင်းတကူညီမတို့လိုလားရပေါ့နော်ပြီးညီမတို့ Federal Democracy ကိုညီမတို့လိုချင်တယ်ပေါ့နော်ဆိုတော့ညီမတို့ကအဲ့ဟာတွေကိုပဲကင်ဆယ်ပြီးတော့ညီမတို့ဆက်တိုက်ပွဲဝင်သွားမယ်ပေါ့နော်အဲပြီးသွားလို့ရှိရင်ဒီလှုပ်ရှားမှုတွေကိုမရက်တမ်းမှုကိုဘာလိုမျိုးတွေဆက်လုပ်တဲ့နဲ့ဆင်းလဲဆိုတော့အခုကြာညီမတို့အငယ်တွေအနေနဲ့ကလည်းဟိုအများကြီးပေါ့နော်ဒါညီမတို့ဒီအရှိဒီ CRPH အနေနဲ့ရောပြီးသွားရင်ညီမတို့အရှိမျိုးဆက်တွေနဲ့ရောသူတို့ကအကြံဉာဏ်တွေအကုန်လုံးညီမတို့တောင်းခံပြီးညီမတို့ကတော့ဘယ်လိုခုခံကာကွယ်သွားဖို့အတွက်ညီမတို့ကအကုန်လုံးညီမတို့ဘက်ကနေပြီးအစီအစဉ်တင်ပါတယ်ညီမတို့စီစဉ်ထားပါတယ
်ဟုတ်ကဲ့ဒါမန်းဝီညီမောင်ဆိုလို့ရှိရင်ကိုယ်တိုင်ကအခုလှုပ်ရှားမှုမှလည်းရှေ့ရနေပြီးတော့လူငယ်တယောက်အနေနဲ့တက်ချက်ချက်ချွတ်ပါနေတယ်နောက်မိသားစုဆိုလို့ရှိရင်လည်းကိုယ့်ရဲ့အဖေဆိုလို့ရှိရင်လည်းအခုစစ်တပ်ကဒီလာပြီးတော့ဖမ်းထားတာမှမကြသေးဘူးပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာဖမ်းဆီးခံရတယ်။နောက်မဝီယီမောင်ရဲ့အကိုဆိုလို့ရှိရင်လည်း NLD ရဲ့လွတ်တော်အမတ်တယောက်ဖြစ်တယ်ဆိုတော့ဒီလိုနိုင်ငံရေးမိသားစုတယောက်အနေနဲ့အခုချိန်မှာအကြက်တဲရီ NLD ကတော့ပို့ပြီးတော့များလိမ့်မယ်လို့ထင်ပါတယ်။ဆိုတော့ဒီအခြေအနေမှာရောဘယ်လိုခံယူချက်နဲ့ကိုယ်တိုင်ဖြတ်တန်းနေလဲကိုယ့်ရဲ့အကြောင်းလေးကိုလည်းနည်းနည်းလောက်ပြောပြပေးပါလား။
ဟုတ်ကဲ့ညီမတို့ဒီမိသားစုအနေနဲ့ကတော့ပေါ့နော်ဒါဒီလိုအခြေအနေမျိုးကဒါပထမဦးဆုံးအကြိမ်တော့မဟုတ်ဘူးပေါ့နော်2008ခုနှစ်မှာပဲဒီမှာတော့လည်းဒီရွှေဝရံတောင်းလည်းဒီမှာတော့လည်းအဲဒီလိုမျိုးပဲပေါ့နော်ဒီလိုပဲသူတို့ညီမအဖေရောအမေရောညီမအကိုရောဖမ်းဆီးချောင်းချရဲပေါ့နော်ညီမနိုင်ငံရဲ့ဒီသွားဖို့လာဖို့ခက်ခဲတဲ့ဒီဝေးလံခေါင်းပြားရဲ့နေရာတွေအဖေဆိုရင်လွိုင်းကော်ထောင်းအမေဆိုရင်ညောင်မြထောင်းအကိုဆိုရင်ဟိုဘင်္ဂလားဒေ့ရှ်နယ်စပ်က ဟိုဘူးတီတောင်အကျဉ်းထားပေါ့နော်အဲ့မှာထားရဲပေါ့နော်ဟိုညီမတို့အပြင်မှာညီမနဲ့ညီမလေးနဲ့ပဲပေါ့နော်အဲ့တော့ညီမဆို9တန်းညီမလေးဆို9တန်းအဲ့လိုမျိုးတွေကြံခဲ့ဆိုဟိုညီမတို့အနေနဲ့ကတော့ဒါဟိုပထမဆုံးညီမတို့ကြုံတွေ့ရတဲ့အခြေအနေတော့မဟုတ်ပေါ့နော်ဆိုတော့ညီမတို့ဒီဒုတိယအချိန်မှာညီမတို့ပို့ပြီးတော့ခံနိုင်ရှိလာတယ်ပြီးတော့ညီမအနေနဲ့ဆိုလို့ရှိရင်လည်းပေါ့နော်ဒီဖြစ်လာတဲ့များကိုညီမတို့ကရင်ဆိုင်မယ်အကောင်လုံးကိုကြံ့ကြံ့ခံရင်ဆိုင်မယ်ရင်ဆိုင်ပြီးညီမတို့ကရရင်နေနဲ့ညီမတို့ကအနာရှင်စနစ်ကိုပေါ့နော်သူတို့ကိုစိုက်ကျင်တော်လိုင်းရောညီမတို့ကရရင်နေနဲ့လှုပ်သွားမှာပဲဖြစ်တယ်ပေါ့နော်ပြီးသွားတဲ့အခါကျတော့ဟိုသူကဟိုဥချိုးလိုက်တယ်လို့ညီမတို့ခံစားရတယ်ပေါ့နော်ညီမအဖေကိုသူတို့ခေါ်သွားတယ်ဆိုတော့ဒါပေမဲ့သူတို့ဥပလောက်ချူညီမတို့ကဥမချိုးပါဘူးညီမတို့မိသားစုတယောက်ချင်းစီကညီမတို့ရရအခန်းခံတာအနာရှင်စိုက်ကျင်ညီမတို့အဆုံးထိလှုပ်သွားမှာပါဟုတ်
ဟုတ်ကဲ့ပါအဲ့တော့အခုလေကိုရောက်တိုင်းကဒီတက်ကြွလှုပ်ရှားနေတဲ့လူငယ်တယောက်အနေနဲ့တခြားသောဒီမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေအမျိုးသမီးတွေကိုရောကို့အနေနဲ့ဗာများပြောချင်တာရှိပါသေးတယ်
။အော်ဟုတ်အဟိုအခုအချိန်မှာပေါ့နော်ဒီညီမတို့ကဒီစီစီလုံးညီညွတ်နေပေါ့နော်ဒီညီမမတွေ့လက်တွေအကုန်လုံးတွေ့ပြီးတော့ညီမတို့ပုံရင်သူတိုက်ရမယ်အခြေအနေတစ်ခုဖြစ်ပါရဲ့ပေါ့နော်ဆိုတော့ညီမတို့တွေအကုန်လုံးလက်တွေတွေ့ပြီးတော့ညီမတို့အဆုံးထိအတူလက်တွေ့ပြီးတော့အဆုံးထိညီမတို့တိုက်သွားကြမယ်ပေါ့နော်အဲပြီးသွားလို့ရှိရင်နောက်တစ်ခုကကြတော့ပေါ့နော်ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော်နောက်လာမယ့်အနာဂတ်ကာလမှာညီမတို့မျှော်မှန်းထားတဲ့ညီမတို့တည်ဆောက်မယ်ပေါ့နော်ဆွန်ဒီမိုကရေစီနိုင်ငံတော်အစ်စ်မှာမော်ဒီလူငယ်တွေပေါ့နော်အထင်မှအဲ့ဒီမှာအမျိုးသမီးတွေလည်းပါတယ်ဌာနပေါင်းစုံကလည်းပါတယ်ပေါ့နော် transitional justice ဆိုခေါ်တဲ့ဒီအတင်ကူးပြောင်းရေးဆိုင်ရာပေါ့နော်တရားမျှတမှုညီမတို့ကရှာဖွေရမှာဖြစ်တယ်ပေါ့နော်ဒီပြီးခဲ့တဲ့အတိတ်ကဖြစ်ခဲ့တဲ့ကိစ္စတွေအကုန်လုံးပြီးတော့ဒီစစ်အုပ်စုရဲ့ရက်စက်ကြမ်းကြုံမှုတွေအဲ့ဒါတွေအကုန်လုံးဒီအတင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုနဲ့ညီမတို့တွေကအတူတူလက်တွေ့ပြန်ညီမတို့ပြန်လည်ပူဇော်သွားရမှာပေါ့နော်ဒါညီမတို့ဒီတော်လန်ရေးကြီးကိုညီမတို့အရင်ဆုံးအောင်နိုင်အောင်တိုက်မယ်ပြီးသွားလို့ရှိရင်ညီမတို့နောက်ထပ်မလွဲမသွေလောက်ရမယ်အချက်ကအဲ့ transitional justice ဆိုတဲ့အပိုင်းဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဟာကိုညီမတို့ဒီလူငယ်ရဲ့အကုန်လုံးဒီကဏ္ဍပေါင်းစုံဝန်ကြီးရဲ့အကုန်လုံးပေါ့နော်တကြွလှုပ်ရှားတဲ့အကုန်လုံးညီမတို့လက်ကျဲပြီးတော့မလွဲမသွေလောက်ရမယ်အချက်ဖြစ်ပါတယ်ဆိုတော့ညီမပြောချင်ပါရှင
့်ဟုတ်ကဲ့ပါမဲဝီမောင်ကျေးဇူးများကြီးတင်ပါတယ်အခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အမဟုတ်
မက်ခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာနားဆင်ကြရတာပါရှင်အခုသတင်းပတ်ရဲ့အထူးတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာတော့ Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မွေပွင့်နေ့အကြောင်းကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်
အမေရိကန်ပြည်အောင်စုမှာမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day ကြာဆုံးစစ်သည်တွေအတွက်အောက်မွေဝင်နေ့ဖြစ်သတ်မှတ်ထားပါတယ်။ဒီနေ့အတွက်အောက်မွေဝင်နေ့ကိုတော့မေလ31ရက်နေ့မှာကျင်းပမှာပါ။နိုင်ငံတော်အားလိုက်ရဲ့ဖြစ်သတ်မှတ်ထားတဲ့ဒီအောက်မွေဝင်နေ့မှာအထိမ်းအမှတ်ခန်းနာတွေ၊ကြီးတက်လမ်းလျှောက်ပွဲတွေ၊ပျော်ပွဲရွှင်ပွဲတွေ၊ဂီတဖြော်ပြပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်။မနေ့တုန်းကတော့ COVID ကရောဂါကြောင့်အခမ်းအနားအကျဉ်းချုပ်ကျင်းပပါတယ်။ဒီနေ့မှာတော့ကိုဗစ်ကာကွယ်ဆေးလေတော်တော်များများထိုးပြီးနေတာကြောင့်အခမ်းအနားတွေလမ်းလျှောက်ချီတက်ပွဲတွေပုံမှန်ပြန်ကျင်းပမယ်လို့ဆိုပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အာလင်တန်အမျိုးသားစစ်သည်ကြီးမှပန်းခွေချအလေးပြုဖို့ရှိပါရယ်ဒါဟာသူသမ္မတတာဝန်ယူပြီးကလေးကပထမဆုံးအနေနဲ့အောက်မွေဝင်နေ့ကိုဂုဏ်ပြုမှာပါအမေရိကန်နိုင်ငံတော်ဝန်ဝါရှင်တန် DC နယူးယောက်ချီကာဂိုအပါအဝင်မြို့တော်တော်များများမှာဒီအောက်မွေဝင်နေ့တွေကိုကျင်းပကြပါရယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေရောစစ်မှုထမ်းဟောင်းတွေလည်းပါဝင်ဆင်နွှဲကြပါရယ်လူလူတွေကတော့စစ်ပွဲနဲ့သက်ဆိုင်တဲ့အမှတ်တရနေရာတွေကြာဆုံးစစ်သည်တွေကိုမြုပ်နှံတဲ့စစ်သည်ကြီးတွေကိုတွားပြီးပန်းစည်းတွေချအလံငယ်လေးတွေတွားဆိုင်ထူလေးရှိပါရယ်ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလွှတ်တော်အဆောက်အဦကြီးအနောက်ဖက်မြက်ခင်းပြည်မှာလည်းအောက်မေပွဲနေ့မတိုင်ခင်အကျိုးနည်းည၈နာရီမှာကြာဆုံးသူတွေနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးတော့ဂီတဖြော်ပြပွဲကျင်းပသလိုမှတ်တမ်းရုပ်ရှင်တွေနဲ့ကဗျာရွတ်ဖတ်ကြားလေးရှိပါတယ်။ဒီဂီတဖြော်ပြပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတရိုက်ထုတ်လင်းပြသပါရယ်။အောက်မွေပွဲနေ့အခမ်းအနားကိုတော့အငင်းစားဗိုလ်ချုပ်ကြီးကောလင်းပါဝဲလည်းအမြဲပါဝင်တက်ရောက်လေးရှိပါတယ်
။ We would now like to salute all the men and women from our armed services as the orchestra and chorus perform the Armed Forces Medley. The United States Coast Guard.
ဘုရင်ကတော့အောက်မေဝင်နေလို့မသတ်မှတ်ခင်မှာကြာဆုံးစစ်သည်တွေကိုအောက်မေဂုံပြီးတဲ့အနေနဲ့ပန်းတွေပန်းခွေတွေအလံတွေကိုကြာဆုံးသူတွေရဲ့အမှတ်တိုင်မှာချိတ်ဆွဲဆင်ရင်လေးရှိပါတယ် 1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်ပြီးကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်ကျင်းပတာပါ။အဲ့နောက်1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောင်မြေပြည်နယ်ကိုတရားဝင်အားလိုက်ရနေအဖြစ်သတ်မှတ်ခဲ့ပါတယ်။1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောင်မြေပြည်နယ်အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများမှာလည်းတရားဝင်အားလိုက်ရအဖြစ်သတ်မှတ်ခဲ့ပါတယ်။အောင်မြေပြည်နယ်မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်။ Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောင်မြေပြည်နယ်ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်။အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်15ကြိမ်မြောက်ဖြစ်ပါတယ်။လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရဆိုင်ထားရကနေ2004ခုနှစ်ကနေစတင်ပြီးပြန်လည်ကျင်းပလာတာပါ။အမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခေတ်ဆက်ဆက်ဝစ်ဆင်ခဲ့ကြတဲ့စစ်ဝစ်ဆုံတွေကိုဝစ်ဆင်ပြီးချီတက်လမ်းလျှောက်ကြပါတယ်။တပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပဝင်ပြီး3နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်၊အီရတ်စစ်ပွဲတွေကဆလို့ BNN ကိုရီးယားစစ်ပွဲပထမကဘာစစ်ဒုတိယကဘာစစ်ပွဲတွင်ကြာဆုံးသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုတန်းဟောင်းတွေကိုဂုဏ်ပြုကြပါတယ်လွတ်တော်ရှိကဤ National Mall လို့ခေါ်တဲ့အမျိုးသားဤမြန်မာဆိုရင်လဲတပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့ခန်းအစည်းအဝေးတွေအများကြီးရှိပါတယ်အမတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမတ်တရနေရာတွေအဲ့ဒီနေရာတွေမှာလာရောက်ပန်းစည်းချနိုင်ပါတယ်အမေရိကန်ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတဒါဇင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်အဲ့ဒီထက်ကလူသိများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါဒုတိယကမ္ဘာစစ်တွင်1945ခုနှစ်မှာဂျပန်ကျော် Iwo Jima ကိုမရင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက်အမေရိကန်လိုင်းစိုက်ထူနေတာကိုမှတ်တမ်းတပ်ပုံရိုက်ကူးနိုင်ခဲ့ပါတယ်။အဲ့ဒီတပ်ပုံတွေကအတိုင်းမရင်းတပ်ဖွဲ့အလံထူနေပုံကိုအမှတ်တရကြောက်ရွံ့ဖြစ်ဆောက်လုပ်ထားတာပါ။1985ခုနှစ်ကတည်းကကြာဆုံးခဲ့တဲ့စစ်သည်တွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုတော့အမေရိကန်တပ်ဖွဲ့ဝင်16သန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံရပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါဆက်ဝိုင်းပုံမြင်းနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်မြန်မာနိုင်ငံလည်းအဲ့ဒီအထိမ်းအမှတ်ပါဝင်ပါတယ်ဒါ့အပြင်အထိမ်းအမှတ်နေရာပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးတော့ရွှေရောင်ကျဲ4048ခုကိုလည်းတက်ဆင်ထားပါတယ်။အောက်မေဘွယ်နေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုတောင်းတွေရဲ့မော်တော်ဆိုင်ကနဲ့လှည့်လေပွဲရလဲလူတီများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုံပြူတဲ့အနေနဲ့ rolling တနားလို့ခေါ်တဲ့မော်တော်ဆိုင်ကတွေဝါရှင်တန် DC မြို့တော်မှာစုဝေးကြပါတယ်။ဆိုင်ကယ်စီးသူ6သိန်းလောက်ဟာမြို့ကိုလှည့်လေမောင်းနေတာကြောင့်မိုးချိမ့်တန်လို့လဲကြားနေရပါတယ်။Rolling Thunder season ကို BNN စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့ပါတယ် BNN စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံး American စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရသလိုအမိမေကိုပြန်လဲသေဆောင်လာခွင့်မရတဲ့အခြေအနေတွေကိုမီးမောင်းထိုးပြခြင်းတာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာကနေဒီ season စတင်လာခဲ့တယ်လို့ဆိုပါတယ်အောက်မေဝယ်နေ့မတိုင်မီမှာပဲ Washington DC နဲ့မြင်းနဲ့သာခြားတဲ့ Virginia ပြည်နယ်ရင်းက Arlington အမျိုးသားစစ်သည်ချင်းကဒီကြာဆုံးစစ်သည်တွေမြုပ်နှံထားတဲ့အမှတ်တရအမှတ်တိုင်ကြောက်ပြားတွေရှိမှသိန်းနဲ့ချီတဲ့အလံငယ်လေးတွေကိုလိုက်ပြီးတော့စိုက်ထူကြတာဟာဆိုရင်လဲနှစ်ပေါင်း60ကျော်လာပါပြီ The Old Guard လို့ခေါ်တဲ့အခမ်းအနားပြင်ဆင်ရေးဆိုင်ရာတပ်ဖွဲ့ကဒီအလံတွေကိုလိုက်ပြီးတော့စိုက်ထူကြပါတယ်ဤရက်စစ်ပွဲကာလ2010ခုနှစ်မှာကြာဆုံးခဲ့တဲ့အသက်21နှစ်အရွယ်အကိုဖြစ်သူအတွက်အလံလာစိုက်ထူသူတပ်ဖွဲ့ဝင်ဒါဂိုတာဝီလျံစ်က
I love you I'm sorry
သူရဲ့ချစ်ချင်းမြတ်တာအကိုဖြစ်သူကိုနေ့စဉ်သတိရပြီးတော့ဝန်ထဲကြောင်းနဲ့သူလဲစစ်တပ်ထဲမှာအမှုတန်းတဲ့အတွက်အကိုဖြစ်သူဂုဏ်ယူနိုင်လိမ့်မယ်ဆိုပြီးတော့ပြောသွားတာပါ။ The Old Guard တပ်ဖွဲ့ကဒီစစ်သည်အင်အားထောင်တဲ့ကြီးဟာစာဆုံးစစ်သည်တွေရဲ့ဂူပိတ်မှန်တွေမှာအလံငယ်လေးတွေစိုက်ထူကြရမှာပထမဆုံးအချိန်နဲ့ပါဝင်ခဲ့သူ Ashanti Harris က
To just see how many people lost their lives and to be able to put a flag on their tombstones.
ကျောင်းဆုံးရတဲ့ရဲဘော်တွေနဲ့သူတို့ရဲ့အမှတ်တရဂူပိတ်မှန်တွေမှာအခုလိုလာပြီးတော့အလံစိုက်ထူရတာအရန်ကိုအတိတ်ပဲရှီလွန်ပါလေလို့ပြောသွားတာပါ The Old Guard တပ်ဖွဲ့မှုဘုံမှုကြီးဂျေဆင်ဂါဂီကလည်းဒီရဲဘော်တိုင်းဟာနိုင်ငံအတွက်အလွန်ရေးပါသူတွေဖြစ်ခဲ့ကြပါတယ်လို့ပြောပါတယ်
we're all soldiers and it's our ability to honor those that have gone before us and to be able to do this
ကျွန်တော်တို့အားလုံးဟာစစ်သားတွေဖြစ်ပြီးတော့ကိုယ့်အရင်အသက်ပေးလူသားတွေကိုဂုဏ်ပြုဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါအထူးသဖြင့်ဒီလိုအချိန်မှာမလာရောက်နိုင်တဲ့မိသားစုဝင်တွေအတွက်ကိုယ်စားလုပ်ပေးဖို့ဟာတကယ်ကိုအရေးကြီးပါတယ်လို့ပြောသွားပါတယ
်ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံမှာစစ်တပ်ကဖေဗရူလာ1ရက်အာဏာသိမ်းခဲ့ခြင်းကစပြီးဒီအာဏာသိမ်းမှုကိုပြည်သူတွေကလည်းဤအမျိုးမျိုးနဲ့ဆန့်ကျင်ဆန္ဒပြနေကြတာဖြစ်ပါတယ်။ဒီလိုဆန့်ကျင်သူတွေကိုစစ်တပ်ကဖမ်းဆီးနိုင်ဖို့အတွက်ကြိုးစားရမှာကွန်ပျူတာအင်တာနက်ကနေတဆင့်ဘလို့ထောက်လန်းနိုင်လဲဆိုတော့ကိုအမေရိကန်နိုင်ငံက IT မြင့်ပညာရှင်ဦးစတန်လီစီယာကပြောပြပေးပါတယ်။
အဲ့နဲ့ပတ်သက်ပြီးတော့ထောက်လန်းတဲ့နေရာမှာထောက်လန်းတဲ့မျိုးတွေအများကြီးရှိတယ်။သူတို့လိုအင်တာနက်ကိုကန့်တတ်ချက်တွေလုပ်ထားပြီးတော့ censorship တွေလုပ်ထားပြီးတော့ဟောထောက်လန်းတာတွေရှိတယ်။အခုသူတို့ဒီမှာလက်ရှိသုံးနေတာ။နောက်ပြီးတော့ program software တွေသုံးပြီးတော့ထောက်လန်းတဲ့ဟာတွေရှိတယ်။နောက်ပြီးတော့ရုရှားကအများအတန်းလုပ်တဲ့ဟာပေါ့နော်။သူတို့လည်းရုရှားမှာဟိုပညာသင်ထားတဲ့လူတွေစစ်တပ်ကရှိတာပေါ့။အဲ့လိုမျိုး social engineering လို့ခေါ်တယ်။အဲ့လိုမျိုးနည်းပညာတွေနဲ့တုံးပြီးတော့ဒီပြည်သူတွေကိုလိုက်ပြီးတော့ဖမ်းဆီးနေတာတွေတွေ့ရပါတယ်အခုလောလောဆယ်မှာပေါ့နော
်အဲ social engineering နဲ့ပတ်သက်ပြီးတော့ပေါ့နော်ထောက်လန်းတဲ့ဟာလေးကိုနည်းနည်းပြောပြပေးပါအခြေချက်ပြော
ဟုတ်ကဲ့ social engineering နဲ့ထောက်လန်းတဲ့ technique တွေကအမျိုးမျိုးရှိတယ်ဟိုဘယ်လိုခေါ်မလဲဆို social profile နဲ့တဆင့်ရှိတယ်ဖုန်းနံပါတ်ကနေတဆင့်လုပ်လို့ရတယ်နေရာလိပ်စာတွေကနေတဆင့်လုပ်လို့ရတယ်နောက်သူတငယ်ချင်းအတိုင်းဝိုင်းနေရတယ်လို့လို့ရတယ်။နောက်သူဝါဒနာပါရာအစသူစားတဲ့ဓမြအစအဲ့ဒါတွေကြည့်ပြီးတော့သူတို့ identify လုပ်ပြီးတော့ data တွေကို collect လုပ်ပြီးတော့အဲ့လိုလိုက်ရှာတဲ့စနစ်မျိုးပေါ့နော်။အဲ့ဒီဟာမျိုးတွေသူတို့တုံးတယ်။ဒီမှာယူမှာတော့ကျွန်တော်လူကြီးကနဲတော့ပို့ပြီးတော့တောင်လွယ်ပါတယ်။လွယ်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်။ social engineering ဆိုရင်တနည်းအားဖြင့်ပြောရင်ဟိုဟာ social media ကနေ account name တွေတီးရမယ်နော်ဆိုရှယ်မီဒီယာဆိုတာကျွန်တော်တခုတည်းမပြောပါဘူး Facebook မှာမဟုတ်ဘူး Twitter တို့ Facebook တို့အဲ့လိုမျိုးနေရာတွေရဲ့ social profile တွေကိုသူတို့ collect လုပ်ပြီးတော့လူတယောက်ကသူတို့ post တခုရေးပြီးဆိုရင်အရန်ကယူဆရပါတယ်လုံလုံမှုအတွက်ဟော VPN သုံးပြီးရေးရတာတော့ပါ VPN မသုံးဘူးဆိုရင်အဲ့ဒါမျိုးတွေကိုသူတို့အလွယ်တကူရှာပြီးတော့သူတို့ banner ကနေ post လုပ်တယ် banner ကနေ video ရိုက်တယ် banner ကနေ live လွှင့်နေတယ်ဆိုတာအစသူတို့ surveillance လုပ်တဲ့ software တွေသုံးလို့ရတယ်။နောက်ပြီးတော့ဒီ social engineering ဟော technique တွေသုံးပြီးတော့သူတို့လိုက်ပြီးတော့ဖမ်းလို့ရတယ်။အဲအခုလဲသူတို့အဲ့ဒါကိုသုံးနေတာပါပဲ
။ဘယ်လိုရှောင်နိုင်မလဲဆိုတာလဲပြောပြပေးပါ။အ
ဲ့ဒီဟာမျိုးတွေကိုရှောင်ဖို့အတွက်ကလည်းအဓိကကတော့ကိုသုံးရမယ်ကိုသုံးနေတဲ့ social profile တွေဘာတွေမှာတခုရေးမယ်တင်မယ်ရိုက်မယ် live လွှင့်မယ်ဆိုရင်ကိုကအဓိကကိုသုံးရမယ်ဟာကတင်သင်းတဲ့ဟာလားမတင်သင်းတဲ့ဟာလား share လုပ်သင်းတဲ့ဟာလားမ share မလုပ်သင်းတဲ့ဟာလားအဲ့ဒါတွေကိုစဉ်းစားရင်တော့ပိုကောင်းတာပေါ့လေနော်နောက်ပြီးတော့ကိုအင်တာနက်သုံးနေမှာဆိုရင်ကိုယ့်ရဲ့အင်တာနက်ကို surveillance လုတ်အောင်သူတို့ထောက်လန်းတာကနေလုတ်အောင်ကိုကဥပမာအပြင်ဒီနေ့ပေါ်နေတဲ့ VPN လို့ဟာမျိုးလို့ browser ဆိုရင်တခြား browser တွေလို့နော် duck to go လို့ပါပေါ့နော်နောက်ပြီးတော့ onion browser တို့ပါလို့အများကြီးရှိပါအဲ့ဒါတွေသုံးပြီးတော့internet ပေါ်တက်တာအစားပေါ့နော
်တတိထားပါပေါ့နော်
တတိထားပါမယ်တတိထားပါမယ်နောက်ပြီးတော့ခုနပြောသလိုကိုယ့်ရဲ့ဖုန်းနံပါတ်ကိုအလွယ်တကူ group ထဲမှာ share လုပ်တာတို့ email address ကို share လုပ်တာတို့လိပ်စာကို share လုပ်တာတို့အဲ့ဒါတွေတတိထားပါမယ်နည်းနည်းဆိုရင်ဥပမာဆိုရင်ကျွန်တော်တို့လက်တွေ့ဒီမှာတုံးနေတာတွေဆိုရင်တော်တော်ကောင်းပါတယ်ကို multigo ဆိုတဲ့ software ဆိုရင် social engineering ကို identify လုပ်တဲ့ multigo ဆိုတာကျွန်တော်တို့ဒီရောက် profile ဆွဲပြီးတော့အဲ့မှာ scan လုပ်လိုက်ပြီဆိုတာ ਨੇ အဲ့လူရဲ့အားလုံး information အပြင်အဲ့လူ ਨੇ ဆက်ဆက်တဲ့လူတွေအကုန်လုံးမှာကျွန်တော်တို့ map နဲ့ပေါ်လာတယ်ဒီပုံနဲ့ပေါ့နော် connection ပုံနဲ့အကုန်ပေါ်လာတယ်အဲ့တော့အဲ့ဒါတွေကိုစုစုစုစုပြီးတော့ identify လုပ်လို့ရပါတယ်ဟိုလိုက်လို့ရပါတယ်အဲ့ဒါကတော့ social engineering ဟိုသုံးပြီးတော့သူတို့ထောက်လန်းတယ်သူတို့ဖမ်းဆီးမယ်အဲ့လိုမျိုးတွေလုပ်တာsocial engineering နဲ့ပတ်သက်ပြီးလို့ဥပမာဆိုရအခုဆိုတရုတ်ကထုတ်တဲ့ TikTok ဆိုတဲ့ software လို့ဟာမျိုးအ ဲ့လိုမျိုးတွေကသူတို့အဲမကိုသူတို့ surveillance လုပ်လို့ရတဲ့နီးလန်းတွေပါတယ်အဲ့ဒီရဲ့ TikTok ရဲ့ဒီ back end မှာပေါ့နော်နောက်တစ်ခုကကြတော့သူတို့ဒီ America ကနေတရားမဝင်ဝယ်ယူထားတဲ့ oxygen forensic software လိုဟာမျိုးပေါ့နော်အဲ့ဒါကတော့ဆိုရင်အခုရဲတပ်ဖွဲ့ရဲစစ်တပ်ရဲမှာဆိုရင်အခုသူတို့အဲ့ဒါကိုကောင်းကောင်းအသုံးချနေတာပေါ့
ဒီ software နဲ့ဘယ်လိုတိုက်ခိုက်လဲဆိုတာပြောပြပေးပါ
oxygen forensic ဆိုရင်သူကတော့ social engineering တွေသုံးတာမဟုတ်ဘူးဒါပေမဲ့အခုလို့ဥမာစန္ဒပြတဲ့လူတွေနောက်ပြီးတော့အဲ့လိုဖန်ခံရတဲ့လူတွေမှာကြံခဲ့တဲ့ဖုန်းတွေရဲ့ data တွေကိုသူက data extraction tool လို့ခေါ်တယ်နောက်ပြီးတော့ဟို device တွေအားလုံးပေါ့နော် laptop computer ပဲဖြစ် PC ပေါ့အိမ်ကိုပဲတွားပြီးဖန်သူတို့မှာကြံခဲ့တဲ့ digital device တွေအားလုံးရဲ့အချက်အလက်တွေကိုသူက extract လုပ်လိုက်တယ်ဆွဲထုတ်လိုက်တယ် software မျိုးဖြစ်ပါတယ်တော်တော်ကောင်းပါတော်တော်ကောင်းတဲ့ software မျိုးပါအဲ့ဒီဟာတွေသုံးပြီးသူတို့အချက်အလက်တွေကိုအကုန်လုံးစုစည်းပြီးတော့သူတို့အဲ့လိုမျိုးဆက်ဆက်ပြီးတော့ယူပြီးအဲ့လိုမျိုးလိုက်ဖမ်းတာပါ
ဟုတ်ကဲ့ဆိုတော့ software ကတခြားဘာ software တွေများတုံးပါတယ်လဲလို့ထောက်လန်းတဲ့ software တွေ
software တွေကတော့တုံးတာတော့အများကြီးရှိပါတယ်အခုကတော့တရုတ်ကထုတ်တဲ့ software တွေတော်တော်များများဖြစ်မယ်နောက်တတိယအဖြစ်သူတို့ software တော့သူတို့တုံးကြမလို့ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ရဲ့ gateway ကနေ telecom ကနေဖြတ်သွားတာဆိုတော့သူတို့အဲ့ဒီရဲ့ telecom ရဲ့ administration ပေါ့နော် back end administration မှာကတော်တော်များများ information ရပြီလားinformation ပါပြီးသားဆိုတော့ဘယ်လိုပဲနေရာကနေပြီးတော့ဘယ် address နဲ့လုံနေတယ်ဆိုတာသူတို့ကြည့်လို့ရပါတယ်ကြည့်လို့ရတယ်ဆိုတာဒါဒီဟိုပမာပြည်မှာကတော့ privacy ကတခြားနိုင်ငံတွေထက်အများကြီးနှိမ့်ကျနေတာဟုတ် privacy ဆိုတာမရှိသလောက်ပဲဖြစ်နေတော့အဲ့တော့အခုလက်ရှိ Oridu တို့ MPD တို့သူတို့ရဲ့ telecom management software တွေရှိပါတယ်အဲ့ software တွေက automatic user management မှာသူတို့အကုန်လုံး information တွေပါပြီးသားပါပြီးသားဆိုတော့သူတို့ဘယ်နေရာနေဘယ်လိုခေါ်လဲဘယ်နှခုဘယ် end point နေဘယ် end point ကိုသူတို့ connect လုပ်နေဆိုတော့သူတို့ identify လုပ်လို့ရတယ် dot တွေကိုသူတို့ set လို့ရတယ်အဲ့တော့အဲ့ဒီဟာတွေကဒီ telecom နဲ့ဆိုင်တဲ့ဟာတွေပေါ့နော်အဲ့တော့ internet ISP ဆိုလဲ gateway ဆိုလဲဒီတိုင်းပဲ gateway မှာသူက gateway management software တွေ software တွေတခုတည်းမဟုတ် software hardware router အဲ့လိုမျိုးတွေပေါ့အဲ့လိုမျိုးတွေကသူတို့ဒီကနေကို US နေလဲသူတို့အရင်တော့ရယူထားတာရှိတယ်ဒီအနာမသိငင်းတော့လည်းရယူထားတဲ့ဟာရှိတယ်။အဲ့လိုမျိုးတွေကသူတို့တုံးလို့ရပါတယ်။တုံးလို့ရတော့တော်တော်ကောင်းကြရတော့မလိုပါဘူ
း။ IT နည်းပညာရှင်ဦးစတန်လီဇေယျရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ရအောင
်။ Talking မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါရှင်။ဒီသတင်းပတ်ရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်။ဂျပန်နိုင်ငံအနေနဲ့မြန်မာလူထုရဲ့လိုလားချက်အတိုင်းတုံ့ပြန်လှုပ်ဆောင်သွားပါမယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။မြန်မာအရေးကိုဖြေရှင်းဖို့ဆိုရင်နိုင်ငံတကာအတိုင်းအဝန်ရဲ့ပူးပေါင်းဆောင်ရွက်မှုကအထူးရေးပါပြီးတော့အထူးကိုယ်စားလှယ်ဗကနာနဲ့လည်းပူးပေါင်းဆောင်ရွက်သွားချင်ပါတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီဗကနာနဲ့ဒီကနေ့တိုကျိုမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ကိုလက်နက်ခဲယမ်းရောင်းချမှုပိတ်ပင်ကန့်သတ်ရေးတောင်းဆိုတာမျိုးတွေမလုပ်ဖို့အရှိတောင်အာရှနိုင်ငံ၉နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ဗန်နာသတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်။ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းထဲမှာထည့်မဲ့မြန်မာနိုင်ငံကိုလက်နက်ခဲယမ်းမျိုးစုံဓာတ်ရိုက်ဒါမှမဟုတ်တော့ဝိုက်ပြီးတော့ထောက်ပံ့တာရောင်းချတာလွှဲပြောင်းပေးတာချက်ချင်းရပ်ဆိုင်းရေးဆိုတဲ့စာကြောင်းကိုဖယ်ရှားပေးဖို့အာဆီယံ၉နိုင်ငံကပေးပို့တဲ့စာထဲမှာဖော်ပြတာဖြစ်ပါတယ်။စစ်ကောင်စီကနေဖန်ဆီးထားတဲ့အမေရိကန်နိုင်ငံသားသတင်းတော်2ဦးအတွက်အထူးစိုးရိမ်ကြောင်းသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးပါလို့လည်းအမေရိကန်နိုင်ငံသားရေးဌာနကတောင်းဆိုလိုက်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘလို့တန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုပ်ဆောင်သွားပါမယ်လို့ပြင်သစ်ရေနံကုမ္ပဏီအမှုဆောင်အရာရှိချုပ်ကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝင်အစည်းအဝေးမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာတော့ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုဒီကနေ့နိုင်ငံတော်ဝန်ဆက်ပြီးတော့ပြုလုပ်နေကြပါတယ်။ကြားပြည်နယ်ဒီမော့ဆိုနဲ့လိုက်ကော်မျိုးတွေဘက်မှာတော့စစ်ကောင်စီတပ်နဲ့ဒေသပြည်သူကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ရှင်။တောက်ကြညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nelson Lou ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။Thank you.
This program has come to you from